Welcome to the Voice of America in Burmese.
ဝါရှင်တန်ရဲ့ရေဒီယိုအမေရိကန်တန်ကနေ2020ဂျူလ24ရက်နေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:20ခန်းနာရီအထိလိုင်းလုံးမီတာ24လေးစင်နဲ့50တက်လိုင်းလံမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ဒီမှာသင်ရတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။မေလ29ရက်နေ့ကမီနီယာပိုလစ်ရေးပြီးဖန်တာဇင်အတွင်းတည်ဆုံးခဲ့ရတဲ့ African American Music George Project ကိုဖြစ်သူဖလော်နီးစ်ဖလိုက်ကရဲတပ်ဖွဲ့ဝင်တွေအင်အားသုံးဖမ်းဆီးမှုကိုကန့်သတ်မဲ့ဥပဒေအတည်ပြုပေးဖို့အတွက်အောက်လော့တော်တရားရေးကော်မတီရဲ့အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဆိုင်ရာဗိုလ်တပ်ဦးနဲ့ကြားနာပွဲမှာတောင်းဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အော့ကလန်ကဆန္ဒပြစုပုံမှုတွေအတွင်းတနက်မှန်ပြီးတည်ဆုံးခဲ့ရတဲ့ FBS ဘိုးအစိုးရအရာရှိဒေးဗစ်ပက်ထရစ်အန်ဒါဝုဒ်ရဲ့မြန်မာဖြစ်သူကလည်းရဲတွေရဲ့အကြမ်းဖက်တဲ့လုပ်ရက်နဲ့ခွဲခြားမှုနဲ့တရားပြတမှုမရှိတာတွေကိုဖယ်ရှားရေးမှာငြင်းချမ်းတဲ့နှီးလန်းကိုတုံးပြီးအားလုံးအချိုးရှိစေမယ့်အဖြေရှာဖို့ဗိုလ်တပ်ဦးနဲ့အောက်လော့တော်တရားရေးကော်မတီရှေ့မှာပြောကြားခဲ့ပါတယ်။ဒေသဆိုင်ရာနဲ့ပြည်နယ်အရာရှိတွေကသူတို့ဒေသရင်းရဲဌာနတွေမှာပြုပြင်ပြ ်ဒီဖမ်းဆီးမှုကိုတားမြစ်တာအပါအဝင်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရတဲ့အောက်လွတ်တော်ဒီမိုကရက်တစ်ပါတီဝင်တွေဘက်ကအဆိုတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲအထက်လွတ်တော် Republican Party ခေါင်းဆောင်တွေကလည်းသူတို့ပါတီအဆိုပြုချက်တင်သွင်းရေးသားရေးမှာဥဆောင်ဖို့အထက်လွတ်တော်အမတ် Tim Scott ကိုတာဝန်ပေးခဲ့ပါတယ်အင်္ဂါနေ့ကဂျော်ဂျီယာပြည်နယ်မှာကျင်းပခဲ့တဲ့ပါတီအကြိုရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုကိုကာကွယ်ဖို့ချမှတ်ထားတဲ့ကန့်သတ်မှုတွေကြောင့်အဆင်မပြေမှုတွေနဲ့ကြုံတွေ့ခဲ့ရပြီးဒါဟာအမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလနဲ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာကြုံတွေ့ရဆိုင်တဲ့အခြေအနေကျက်ဖြစ်နေရှုမြင်နိုင်ပါတယ်။နှာခေါင်းစည်းတွေတက်ထားကြတဲ့မဲဆန္ဒရှင်တွေဟာမဲယုံတဲ့ဝင်နိုင်ဖို့တရုတ်နဲ့တရုတ်၆ပေချာရပ်ပြီးနိုင်ပေါင်းများစွာကြားအောင်တန်းစီခဲ့ကြရတာကိုအထူးသဖြင့်ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့တော်ကဖလူတန်ကောင်တီနဲ့ဒီကပ်ကောင်တီနယ်မြေတွေမှာတွေ့ရပါတယ်။မဲဆန္ဒရှင်အများပြားဟာမဲမသေးပဲလက်လျှော့သွားကြတာတွေ့ရပါတယ်။ရွေးကောက်ပွဲမဲထည့်တဲ့နေရာတွေတဲကိုပေးဝင်မဲ့သူအရေးအတွက်ကန့်သတ်ချက်တွေရှိတာနဲ့တစ်ချိန်တည်းမှာပဲလူချင်းခက်ခွာခွာလေးကိုကန့်သတ်ထားတာတွေကြောင့်တချို့မဲယုံတွေကိုပိတ်ထားရတယ်လို့တချို့ကလည်းရွေးကောက်ပွဲအတွက်လူအားပေးမဲ့သူမရှိတဲ့အတွက်မဲယုံတွေပိတ်ထားရတာပါ။အချို့မဲယုံတွေမှာကွန်ပျူတာနဲ့မဲထည့်တဲ့ set တွေမရှိတာဒါမှမဟုတ် set တစ်တွေအလုံးမဖြစ်တာတွေ့ရတဲ့အတွက်ဂျော်ဂျီယာမဲဆန္ဒရှင်တွေအတွက်မဲပေးမှုဟာစိတ်ရှုပ်ထွေးစရာဖြစ်နေတာပါအချို့ရွေးကောက်ပွဲတွေကိုအင်ကာနေကတန်ကာရိုလိုင်းနာမြောက်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပခဲ့ကြပါတယ်ပါကစ္စတန်နိုင်ငံမှာမကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံသူအရေအတွက်တိုးလာနေတာကြောင့်ဒီရောဂါအတွက်အသွာလာကန့်သတ်မှုတွေနောက်တစ်ချိန်ပြန်ပြီးချမှတ်ပေးဖို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံကအကြီးဆုံးပြည်နယ်ဖြစ်တဲ့ပန်ချက်ပြည်နယ်ကကျန်းမာရေးအာဏာပိုင်ရရှိကို WHO ဌာနကိုယ်စားလှယ်ပလီတာမဟိပါလာကအကြံပေးစာရေးသားပေးပို့ခဲ့တာဖြစ်ပြီးကန့်သတ်မှုတွေကိုသတင်းနှစ်ပတ်ချမှတ်ပြီးတိုင်းနောက်သတင်းနှစ်ပတ်ပြန်ပြီးဖွင့်ပေးဖို့နဲ့တနေ့ကိုလူ9000ဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလုပ်ဖို့ပြောကြားခဲ့တာပါ။ပါကစ္စတန်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကအင်္ဂါနေ့အထိဆိုလူပေါင်း3000ကျော်ရှိနေပြီးတည်ဆောက်ရသူက2100ကျော်ရှိနေပါတယ်။ဒီနေ့အများပြားမှာယောဂဆိုင်ရာကန့်သတ်မှုတွေကိုနေလအစောပိုင်းမှာဖြေလျှော့ပေးခဲ့ခြင်းကစပြီးအခုဆက်ခံရသူအခြေအတွက်တိုးလာနေတာဖြစ်ကြောင်းလည်း WHO ကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ရာဇဝတ်မှုကင်းဆိုင်ရာတရားရေးစနစ်မှာလူနည်းစုတွေပေါ်ဆက်ဆံမှုဆိုင်ရာအစိုးရခံစားရနေပတ်သက်တဲ့အကြံပြုချက်တွေကိုသူအကောင့်ထဲပေါ်မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဘော်ဒဖုန်းနဲ့နှုတ်တော်မှာကတိပေးခဲ့ပါတယ်။အတိုက်ခံလေးဘာပါတီအမတ်ဒေးဗစ်လမ်မီဦးဆောင်ရေးသားတဲ့2019အစိုးရခံစားရဲမှာလူမဲတွေအာရှတိုက်သားတွေနဲ့လူနည်းစုတိုင်းရင်းသားတွေဟာတချို့ရာဇဝတ်မှုမျိုးတွေအတွက်တခြားသူတွေထက်ထောင်ချခံဖို့ပိုးပြီးများနိုင်ခြင်းရှိနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ရင်းနဲ့တရားရုံးတွေမှာတွေ့ရတဲ့ရှိတဲ့ဘယ်ခွဲခြားဆက်ဆံမှုမျိုးကိုမဆိုပြန်ပြီးပြင်ဖို့အတွက်ညွှန်ကြားချက်တွေချပြထားတာပါ။
UAE American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5809နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရန်သူမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ဒီမှာစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကို Facebook စာမျက်နှာပေါ်မှာတင်ခဲ့တဲ့စာရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေအားလုံးကို Facebook company စီကနေရယူနိုင်ရေးတရားရုံးအမိန့်ထုတ်ပြန်ပေးဖို့လူမျိုးတော်တပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံကိစ္စနိုင်ငံတကာတရားရုံး ICJ မှာအခုတင်ခဲ့သူရှိနေတွေက American ခရီးတရားရုံးတစ်ခုမှာရောက်ထားလိုက်ပါတယ်။ဂမ်ဘီယာနိုင်ငံကိုစားဇွန်လ10ရက်နေ့က American ရဲ့မြို့တော်ခရီးဖြစ်တဲ့ District of Columbia တရားရုံးကိုရောက်ထားချက်မှာ Facebook စာရွက်ပေါ်ကစာရွက်စာတမ်းအချက်အလက်တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့ Facebook company ကိုတောင်းဆိုပေးဖို့ပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုမီးထိုးပေးတဲ့အမုန်းတရားတွေကိုဖျက်ချရမှာ Facebook ကအခရာကျတဲ့အခန်းကဏ္ဍကနေပါဝင်နေခဲ့ကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေက2018ခုနှစ်ကပြောထားခဲ့တာဖြစ်ပြီး Facebook company ကလည်းအမုန်းတရားတွေတင်တာတွေကိုပိတ်ပင်မှုတွေလုပ်နေတယ်လို့ပြောထားပါတယ်။ကကွေးဦးစီချိုဘူဂျုံမူကြီးမင်းအောင်လိုက် Facebook ကိုတင်ထားတဲ့အချက်လက်တွေလည်း Facebook company စီကနေတောင်းခံလို့တဲ့အထက်ပါဝင်ပါတယ်2018ခုနှစ်ဩဂလတုန်းက Facebook ကနေဖြူချခဲ့တဲ့အစုအတာဝန်ရှိသူတွေနဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေကအသေးစိတ်အချက်လက်တွေကိုလည်းရယူလို့တယ်လို့ရှောက်ထားချက်မှာပါရှိပါတယ်2019ခုနှစ်အတွင်းမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှိလေးလှုပ်ဆောင်ရာကရိုဂျာသိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ရိုဂျာဆိုရဲ့အတုံးတွေကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောင်းကျမှုတွေကိုနှိမ်နှင်းခဲ့တာဖြစ်ပြီးလူမျိုးတော်တပ်ဖြတ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ညွှန်းဆိုထားပါတယ်ခင်ဗျာပြုတ်ဆိုးရရဲ့လုတ်ကန်ရှာဖွေခန္ဓာရဲ့ 1000 talent program အစီအစဉ်မှာပါဝင်ရင်းသူပြည်ထောင်ရမုံငွေတွေလိမ့်လဲဖုံးကွယ်ခဲ့တဲ့ဖြစ်မှုနဲ့ American Harvard တက္ကသိုလ်ဒါရုပိဒါနဲ့ဇီဝဒါရုပိဒါဌာနအကြီးအကဲဟောင်း Charles Liberal ကိုဒီဂရီဆွဲချက်တင်တရားစွဲဆိုလိုက်တယ်လို့ American တရားရေးဌာနကပြောပါတယ်အသက်62နှစ်အရွယ်ရှိတဲ့ Charles Liberal ကိုပြစ်မှုနှစ်ခုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပြီးအပြစ်ရှိရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ2သိန်းခွဲကျခံရဖို့ရှိပါတယ်တရုတ်နိုင်ငံနဲ့ဒီပညာတိုးတက်ဖို့အတွက်အစီအမံသိပ္ပံပညာရှင်တွေကိုစုဆောင်းတဲ့ 1000 talent program အစီအစဉ်မှာပါဝင်ပတ်သက်မှုအပြင်ဝူဟန်နည်းပညာတက္ကသိုလ်နဲ့ပတ်သက်နေမှုမှာ American အာဏာပိုင်တွေကိုလင်ညာခဲ့တဲ့အတွက်ပြီးခဲ့တဲ့ဇန်နဝါရီလတုန်းက Liberal ကိုဖမ်းဆီးခဲ့တာပါသူအနေနဲ့ဝူဟန်နည်းပညာတက္ကသိုလ်နဲ့တရားဝင်ပတ်သက်မှုမရှိသလို 1000 talent program အစီအစဉ်မှာလည်းပါဝင်ခဲ့တာမရှိဘူးလို့လင်ညာပြောခဲ့ပါတယ် Liberal ဟာ2017ခုနှစ်ကနေက WUT မှာနည်းပညာဆိုင်ရာသိပ္ပံပညာရှင်အဖြစ်ဆောင်ရွက်ခဲ့ပြီးနောက်ပိုင်း2012ခုနှစ်ကနေ2015ခုနှစ်အထိတရုတ်အစိုးရရဲ့အစီအစဉ်မှာပါဝင်ခဲ့ကြောင်းတရားရေးဌာနကဆက်ဆွဲပြောဆိုခဲ့သလိုသူရဲ့ဒီလိုပါဝင်ပတ်သက်နေမှုကို Harvard တက္ကသိုလ်ကိုအသိပေးခဲ့ဘူးလို့လည်းဆိုပါတယ်။အဲဒီအချိန်တုန်းက WUT တက္ကသိုလ်ကသူ့ကိုလာစဉ် American Dollar 5000နဲ့3နှစ်စာချုပ်ချုပ်ဆိုခဲ့ပြီးဒေတာစတမှု CA တရုတ်ယွမ်ငွေတန်းထောက်ပံ့ပေးပြီး UN ပညာတက္ကသိုလ်မှာသူ့ရဲ့ဌာနတစ်ခွဲကတခုတည်းစောက်ဖို့ဒေါ်လာ 1.5000 ခွဲပေးခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American နိုင်ငံမှာပုဂ္ဂိုလ်ရေးအကျိုးစီးပွားရှင်းလင်းမှု Conflict of Interest ကိုကာကွယ်ဖို့နဲ့နိုင်ငံသားအစိုးရနဲ့သစ္စာကပူးပေါင်းဆောင်ရွက်တာတွေကိုကာကွယ်ဖို့အဲ့ဒီသူ့ရဲ့ဌာနရမုံငွေတွေအားလုံးကိုဥပဒေအရတရားဝင်ကြေညာဖို့လိုအပ်ပါတယ်ခင်ဗျာ။မနေ့ပေါ်လုံးနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့စတန်ဂျင်တင်မြင့်တက်ခဲ့ချိန်မှာပဲအသွားလာပြည်ပတာမြင့်ချက်တွေကိုဖြေလျှော့ပေးနေတာနဲ့ပတ်သက်လို့ကျန်းမာရေးပညာရှင်တွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာရုံးတွေ၊ကျောင်းတွေ၊စားတောက်ဆိုင်တွေနဲ့ဈေးဆိုင်တွေကိုတဖြည်းဖြည်းပြန်ဖွင့်ပေးသွားဖို့မြို့တော်အုပ်ချုပ်ရေးမှူးကကြေညာပေးတဲ့နောက်၃လနီးပါးပိတ်ထားတဲ့ပြည်တွေကိုလည်းပြည်ရဲ့အပတ်တွင်ပထမဆုံးပြန်ဖွင့်ပေးခဲ့ပါတယ်။အလားတူပဲကြာစင်းနေတဲ့စီးပွားရေးပြန်လည်နလန်းထူလာနိုင်အောင်ရည်ရွယ်ချက်နဲ့လူ့ရဲ့တန်း150လိပါရှိတဲ့နိုင်ငံနဲ့ new normal ပုံမှန်လူနေမှုဘဝပုံစံတင်တဲ့သွာလာလှူရှာနိုင်ဖို့စီကံသတ်မှတ်ချက်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့ဒီလိုပြန်ဖွင့်ပေးလိုက်တာကြောင့်ယောဂကုသမှုစံချိန်တွေပြင်းသွားခဲ့ပြီးမလေးကတည်းကထဲကုသသူ1141ယောက်ရှိခဲ့ပါတယ်။တိယပြပါကြီးကဟောင်ကောင်ပေါ်ပို့ပြီးတိတိကျကျထိ ंछ ုပ်လာနေချိန်မှာပဲလာချီတင်နေတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဟောင်ကောင်သားတချို့ရင်းခံရမှာကိုရှောင်ရှားဖို့မိမိစန္ဒလေးရောက်ဟောင်ကောင်ကနေထွက်ခွာပြီးပြပမှနေထိုင်လာကြပါတယ်2019ခုနှစ်ဇွန်လ9ရက်နေ့ဆန္ဒပြပွဲတွေကိုမျက်မြင်တွေ့ရှိပြီးတဲ့နောက်ဆန္ဒပြပွဲတွေတဲ့ပါဝင်ခဲ့သူဒန်နီယယ်ဟာအခုခါထိုင်ဝမ်မှာခိုလုံနေထိုင်နေပြီဖြစ်ပါတယ်သူရဲ့မိသားစုနိုင်ငံကိုဖုံးကွယ်ထားလို့တဲ့ဒန်နီယယ်ကဆန္ဒပြပွဲကိုတွေ့ရှိချိန်မှာဟောင်ကောင်အတွက်ပြလင့်ချက်အဖြစ်ယူဆခဲ့ပေမဲ့တန်းချီတဲ့လူတွေရဲ့တောင်းဆိုချက်တွေကိုလက်လူရှုတဲ့ဟောင်ကောင်အာဏာပိုင်တွေဘောဒေါသထွက်ပြီးပြီးအဲ့ဒီအမြင့်ဒေါသကပဲသူ့ကိုဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်သူတယောက်ဖြစ်လာစေတယ်လို့ဆိုပါတယ် ဟောင်ကောင်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးတဲ့22နှစ်ပြည့်မြောက်တဲ့နေ့ကို2019ခုနှစ်ကဆင်နွှဲချိန်မှာဆန္ဒပြသူတွေနဲ့ဟောင်ကောင်ရဲတွေထိတိုက်ရင်ဆိုင်တွေ့ကြပြီးတဲ့နောက်သူတို့သူတကယ်ချင်းနဲ့အရင်နဲ့ခံခဲ့ရတယ်လို့မျက်ရည်ကိုစီးရည်နဲ့လည်းအပက်ခံခဲ့ရကြောင်းနဲ့သူကိုယ်တိုင်ကလည်းပေါမှာတနက်ကြီးအထိခံခဲ့ရကြောင်းဒန်နီယယ်က VOA ကိုပြောပါတယ်အဲ့ဒီလိုရုံးရင်းစက္ကမှုဖြစ်ပြီးဆန္ဒပြသူတွေကဟောင်ကောင်ပါလီမန်ကိုစီးနှင်းသိမ်းပိုက်ခဲ့ကြတာပါပါလီမန်ကိုစီးနှင်းမှုအပြီးမှာတော့ဟောင်ကောင်ရဲတွေကမျက်မြင်တွေနဲ့တက်လွန်စားတွေရှာဖွေပြီးဖမ်းဆီးမှုတွေပြုလုပ်လာတာကြောင့်ဒန်နီယယ်နဲ့တငယ်ချင်းတို့ဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်ခင်ဗျာတဒပီးနေမှာတပိုင်းအောင်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်ကျမအင်ချင်းနိုင်ပါအခုဒီအမေရိကန်ပြည်ထောင်စုမှာဖြစ်နေတဲ့နောက်ဆုံးချိန်ဤနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင်မင်္ဂလာပါအန်ဒ
ါမင်္ဂလာပါမယင
်ဟုတ်ကဲ့အခုဆိုရင်ဒီအမေရိကန်ပြည်ထောင်စုကဒီလူထုစင်တာပြပွဲတွေရဲ့အကျိုးရလဒ်ဖြစ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်အောက်လွှတ်တော်တရားရေးကော်မတီကနေပြီးတော့ဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူတို့ကြားနာပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာဟိုတည်ဆုံသွားတဲ့ George Floyd ရဲ့ညီကိုယ်တိုင်တက်ရောက်ပြီးတော့ထွက်ဆိုတယ်ဆိုတာသိရပါတယ်အန်ကယ်အဲ့ဒီမှာစိတ်ဝင်စားစရာကြီးပြောပြပါရှင
့်ဒီကြားနာမှုရဲ့အဓိကရည်ရွယ်ချက်ကတော့ရဲထင်းချုပ်တဲ့ဥပဒေပေါ့လေတနည်းအားဖြင့်ရဲရဲအကင်တွေပုံနဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းတရားကိုသူတို့ရေးဆွဲဖို့အတွက်လုပ်တဲ့ရည်ရွယ်ချက်ဖြစ်ပါတယ်အဓိကတရားထွက်ဆိုရတဲ့လူတွေကတော့ law enforcement officers တို့ခေါ်ရဲအရာရှိတွေဥပဒေထင်ကျိုးရေးအရာရှိတွေရဲ့နောက်နိုင်ငံသားအခွင့်အရေး civil rights activists တွေနိုင်ငံသားအခွင့်အရေးအခွင့်အရေးတက်ကြွဆူဆာသူတွေပါဝင်ပါတယ်အဲဒီအချိန်မှာခုနမိုင်းဟင်းပြောတဲ့ George Floyd ရဲ့ညီကလည်းပဲသူကရင်တောက်ပြီးတော့ထွက်ဆိုခဲ့တာဖြစ်ပါတယ်အဲဒီသူညီပြောသွားတာကတော့သူရဲ့သေဆုံးသွားတဲ့အကူအတွက် justice တရားမျှတမှုပေါ်ဆောင်ရေးလူဖို့တိုက်တွန်းသွားတာပဲဖြစ်ပါတယ်ဆိုတော့ဒီအခုသူတို့ရေးဆွဲမယ်တင်ပြမယ်ဆိုဥပဒေကြမ်းကတော့ကျလိုက်လာလေးရနေမှာသူကအလွတ်တော်ရေးရကော်မတီကအလွတ်တော်တစ်ခုလုံးကိုတင်ပြမယ်သူရဲ့ကျန်းမာစစ်ဆေးမှုတွေရလကုန်အဓိကကတော့ရဲရရဲ့ဒါလုတ်ပိုင်မှုနဲ့ကျန်းတန်းတာအကင်တွေကျန်းတန်းတာကိုပတ်ပြောက်စေရမယ်နောက် racial injustice လို့ခေါ်တဲ့လူမျိုးရေးတရားမမျှတမှုကိုလည်းပဲပတ်ပြောက်ဟန်တာဖို့ဆိုတဲ့အချက်လက်တွေအဓိကပါဝင်မယ်လို့သိရပါတယ်မှန်ရဲ့
ဟုတ်ကဲ့အဲ့ဒီမှာဆဆအငယ်ပြောသွားတဲ့ဒီ racial injustice ပေါ့နော်လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးဒီတရားမျှတရေးအပိုင်းကိုဒီဆန္ဒပြပွဲတွေမှာလည်းတော်တော်လေးအဲ့ကြွေးကြော်ပေါ့တောင်းဆိုကြတာတွေ့ရပါတယ်အဲ့ဒါဘာလို့ဆိုလာလဲအငယ
်အဲ့ဒါတော့လက်တွေ့လက်ဆက်လက်ကမ်းပြောမှာတော့သိပြီးတော့ဥပဒေကြောင့်များဆိုတော့ပုံပြီးဆိုရင်တကယ်အရှင်းလင်းဆုံးပြောရင်တော့သူတို့ခေါ်ခေါ်တာ racial profiling လို့ခေါ်ပါတယ်သူတို့ဖန်ဆီးမဲ့လူတွေကိုအသားအရောင်အဆွေးအရောင်ရဘာသာကုဝေမှုရခွဲခြားသတ်မှတ်တာဥပမာနမူနာပြောမယ်ဆိုရင်တာမောင်းသွားနေတဲ့လမ်းမကြီးပေါ်မှာမော်တော်ယာဉ်စီကံချိုးဖောက်တဲ့မော်တော်ယာဉ်တစ်စီးဆိုတော့အဲ့ဒီမော်တော်ယာဉ်တစ်စီးကိုတာမန်ဆိုရင်ရဲတွေကရက်တန်းပြီးတော့စစ်ဆေးရလုချင်မှလုမယ်ဖမ်းချင်မှဖမ်းမယ်ဒါမှဟာလူမဲกว่าဒီတော့ခက်ခက်ရက်ခက်ရက်ခက်ဆိုရက်ပလိုက်တယ်ဆိုအဲ့ဒါဟာလူမဲမလို့တမင်ရက်ခိုင်းတာအဲ့ဒါ research profiling ပဲသို့တော်လည်းပဲသူရဲ့ဆုံးဖြတ်ချက်ကလူမဲမလို့ဆုံးဖြတ်ခြင်းဖြစ်တယ်ဆိုတော့ဒါသိသိချာချာဥပဒေကြောင့်ရအတိအကျလိုရမယ့်ကိစ္စဖြစ်ပါတယ်
နောက်တစ်ချက်ကအောက်ထေမှာရောဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးပေါ့နော်အခုအထူးသဖြင့်ဒီရဲတွေအလွန်ကျွံလောက်တာတွေနဲ့ပတ်သက်ပြီးသူတို့ဘလို့ထိ ंछ ုတ်တာတွေလုပ်နေကြပြီလဲရှင
်အဲ့ဒါကတော့ပြည်နယ်အစင်းမြို့နယ်အစင်းတွေမှာလုံခြုံရေးကိစ္စတွေကိုတော်တော်များများလုပ်နေကြတာတွေ့ရပါတယ်အခုဆိုရင်စုစုပေါင်းပြည်နယ်သုံးခုနဲ့မြို့နယ်ပေါင်း7ခုမှာရဲတွေရဲ့အလွန်ကျွံလောက်တယ်လို့ဆိုရအဲ့ဖမ်းတဲ့နေရာမှာ level ကိုချုပ်ထုတ်တာပေါ့လေအသက်ရှူကြအောင်လုပ်တာနောက်ပြီးတော့ဒီဆွေးရအုပ်နှုတ်ကိုမရောက်ဖဲနဲ့သတိမေးသောအောင်လုပ်တာအဲ့ဒါမျိုးနဲ့မဖမ်းရဘူးဆိုပြီးတော့အဲ့ဒီကနာကြတဲ့ပြည်နယ်သုံးခုနဲ့မြို့နယ်စုကတော့တာမြင်လိုက်ပြီဖြစ်ပါတယ်တချို့မင်းရပလစ်တို့မြို့မှာဆိုရင်ရဲရဲရမုံတွေကိုရဲအစားပြည်သူများပြည်သူလုံခြုံရေးကိုစာမှန်ပုံစံတစ်မျိုးနဲ့လုပ်ဖို့တောင်မှစဉ်းစားနေရပြီဖြစ်ပါတယ်ဒါအုတ်ချေပိုင်းဆောင်ရွက်ချက်ဖြစ်ပါတယ
်နောက်အခုစိတ်ဝင်စားစရာဖြစ်နေတဲ့အချက်ကတော့ဒီ George Floyd တိုက်ဆုံတဲ့အမှုမှာအဓိကတာဝန်ရှိတဲ့ရဲအရာရှိဟောင်း Derek Chauvin ကိုအခုတို့ပထမဆုံးအကြိမ်ရုံးထုတ်ပြီးစစ်ဆေးကြားနာတယ်အဲ့တော့သူကိုစီရင်မဲ့ဒီအမှုအသွာလာရဲ့အခြေအနေရောဘယ်လိုရှိနေအကံ
ပြီးခဲ့တဲ့နှစ်ရက်ကဒက်ရှ်ရှော့ဗင်ကိုရုံးထုတ်တဲ့ကိစ္စကတော့မင်းကိုဘယ်မှုတွေနဲ့ဆွဲဆိုရဲဆိုတာကိုပြောလိုက်ခြင်းသာဖြစ်ပါတယ်အဲ့ဒီနောက်တရားကြီးကမင်းတို့အမခံကတော့တစန်းကျော်ပေါ့လေအကြမ်းကြီးဆိုကြပါစို့ဒေါ်လာတစန်းကျော်သတ်မှတ်တယ်ဆိုတာပဲပြောလိုက်ခြင်းခဏလေးပါပဲအဲ့ဒီမှာဒက်ရှ်ရှော့ဗင်ရဲ့စီနေကတော့ဒီအမခံကြီးကနဲရဲများရဲဆိုလိုက်ဘာမှမပြောခဲ့ဘူးအဲ့ဒီအမခံကြီးအတိုင်းကျွန်တော်တို့ဆရာအမခံပေးဆောင်ပြီးတော့ဆူဆူဆူထားခြင်းခံရတဲ့ဒက်ရှ်ရှော့ဗင်ကိုထုတ်သွားမယ်လို့လည်းသူတို့မပြောခဲ့ပါဘူး Now Lame Yunting are all Jonathan Sekwe in the Tipare, Ainimara, exactly Jolly Metimare, Ain now Lame Yunting Maro, Pubi, Single Labo Connecticut, Derek Chauvin and Nene, D. Humadua, Dissi Jang Wonkamla, Dimisi Jang Kugamla, so of your Metimare. The yellow Dissi Jang Wonkana Suino, the other year. Japan to get the balance the
Okay, Dagaro, tomorrow the Lumemuda Josh Floyd, they song get on it, but that the American Nangama, now said to have Tipolari Chinigo, VOA editor Utos and Dago, separate Minyangarabashi.
စစ်တေမျိုးပြင်ဖက်မှာရှိတယ်အငင်းကြောင်းကြည့်ရမှာလေနေကြီးကြီးကြောက်ပောက်ခွေခေတာကြောင့်ဒေသခံတအုပ်တေဆုံးပြီး၃ဦးလောက်တန်ရရှိတော်တဲ့ရှင်တွေကိုပြောချင်ပါတယ်ကျွန်တော်တန်နိုင်ပါစစ်တေမျိုးနဲ့တွင်ကငင်းကြောင်းကြည့်ရမှာမနေ့ကညတကောင်ပြောချင်ပါလေနေကြီးကြီးကြောက်ပောက်ခွေခေတာကြောင့်ဒေသခံတအုပ်တေဆုံးပြီး၃ဦးတန်ရရှိခဲ့တယ်လို့ပုံစံကြောင့်မျိုးနဲ့မြူသားလွတ်တော်မှာဦးခင်မော စစ်တွေမျိုးရဲ့အပြင်ဖက်စစ်တွေရန်ကုန်ကလိုင်မဘေးမှာတည်ရှိတာဖြစ်ပြီးမနေ့ကပြစ်ခတ်မှုဟာမြင်းကျွန်းကြီးရွာနီးကမြေယူမြေတွင်ကတပ်မတော်သိမ်ဖော်ကနေပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ကညကတပ်မတော်သိမ်ဖော်ကိုအမြင်းကျွန်းကြီးရွာနီးအရောက်မှာအဲဖက်က RPG တွေနဲ့ပြစ်ခတ်တာကြောင့်ပြန်လည်ပြစ်ခတ်ရတာဖြစ်ပြီးတပ်မတော်သားတချို့လည်းဒဏ်ရာရရှိခဲ့တာရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးခွင့်ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းကြီးကပြောပါတယ်
ဆယ်မှန်ကညကအဲ့ဒီကျွန်တော်တို့ဒီတက်ကစီရင်ကိုအဲအမြင့်ကျွန်းညွာနားလေးရောက်တဲ့အချိန်မှာဒီ area နေပြီးတော့ RPG လို့လည်းငယ်တွေနဲ့ပြစ်တယ်ဗျအဲပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြစ်တဲ့ဘက်ကိုပြန်ပြစ်တာညွာလေးကိုပြစ်တာမဟုတ်ဘူးအဲဒီတော့ကျွန်တော်တို့ကဒီရင်ကဒီစစ်ဒီလည်းတချို့တရားရတာရှိတယ်ဗျနော်အဲ့တော့ခုနကတော့တို့တရားရသွားတယ်ဆိုတဲ့လူတွေကလည်းအယက်သားနေဟုတ်ချင်မဟုတ်မှာပေါ့ဗျကျွန်တော်တို့ကညွာလေးကိုပြစ်တာမဟုတ်ဘူးဗျသူတို့ကပြစ်ခတ်တဲ့အတွက်ကျွန်တော်တို့တုံ့ပြန်ပြီးတော့ပြန်ပြစ်တာဖြစ်ပါတယ်
ပထမလက်နက်ကန်အဖွဲ့ဖက်ကတော့မနေ့ကမြင်းကျွန်းကြီးရွာဖက်မှာတိုက်ပွဲဖြစ်ပေါ်တာမရှိသလိုတပ်မတော်ဖက်ကတစ်ဖက်သားပြစ်ခတ်တာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဂျွန်လာကိုရီနေဒီညတကောင်ကျော်လောက်မှာဒီမေယူမင်းဒီဘက်မှာဒီတွာလာနေတဲ့ဒီမြန်မာရေတပ်တင်ဖို့မရှိကနေပြီးတော့မှဒီအမြင့်ကျွန်းရွာကိုလက်နက်ကြီးတွေနဲ့နှမ်းပြီးတော့ဒါဟိုပြစ်တာရှိတယ်။ဟိုပြောမယ်ဆိုလို့ရှိရင်တော့ဒါရခိုင်ရွာတွေကိုသူတို့ဒီအော်အမုန်းကြီးရဲ့ပုံမှာအခြေခံပြီးတော့မှဒါရေရွေချက်ချင်းချင်းနဲ့ပြစ်ခတ်တာဖြစ်နေတယ်
။လက်ရှိချိန်မှာလည်းအမြင့်ကျွန်းကြီးရွာအတွင်းမှာတပ်မတော်သားတွေရှိနေတာကြောင့်နောက်ထပ်ပြစ်ခတ်မှုတွေဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါအပြင်ဒီကနေ့မနက်ပိုင်းမှာလည်းရခိုင်မြောက်ပိုင်းကကြောက်တော်မျိုးနယ်ပေါ်ဝါကြီးရွာနဲ့မင်းပြမျိုးနယ်ဖက်တွေမှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်နောက်ပိုင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအယက်သားတွေမကြာခဏဆိုလိုတေဆုံးတန်ရတာတွေရှိနေပြီးအယက်သားတွေတေဆုံးတိုင်းမှာလည်းတပ်နဲ့နှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလေးဖြစ်ပါတယ်။ကျွန်တော်တပ်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။
ကြတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရစနေကြီးကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါပိုးကူးစက်ပြန့်နှံ့နေတဲ့အတွက် အဆိုးဆုံးအခြေအနေအတွက်ပြင်ဆင်နေကြပါတယ်။ကုသဆောင်ရှောက်မှုပေးဖို့ပြင်ဆင်ထားတာတွေမှာတိုးတက်မှုတချို့ရှိပေမဲ့လည်းရောဂါကူးစက်မှုများပြခဲ့ရင်ဖေးကုသရေးအဖွဲ့တွေအနေနဲ့ကုသမှုကိုခွဲတန်းတဲ့လှုပ်ဆောင်ရနိုင်ခြေရှိနေပါတယ်။ဒီကြောင့် Dave Gavin သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကပြောပြပေးမှာပါ။ကောက်ပဇားဒေသမှာရှိတဲ့ Rohingya ဒုက္ခသည်စခန်းအပြင်ဘက်နာမှာ COVID-19 ရောဂါသည်တွေကိုကုသဖို့တည်တံ့ခွဲထားတဲ့စင်တာဆောက်လုပ်နေပါတယ်။လူဦးရေ 8,600 ကျော်ရှိတဲ့ Rohingya ဒုက္ခသည်တွေနဲ့ဘေးပတ်ဝန်းကျင်မှာနေထိုင်တဲ့ Bangladesh နိုင်ငံသား 4,000 ကျော်အထက်ဆေးကုသရေးအရင်းအမြစ်တွေကိုအကူအညီပေးရေးအဖွဲ့အစည်းတွေကတိုးပေးနေပါတယ်။ Save the Children အဖွဲ့က Athena Raven က
A situation in the camps that is really
Rohingya ဒုက္ခသည်စခန်းကအခြေအနေကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အကောင်းဆုံးဖြစ်နေပါတယ်။အလုံးကြံ့ညက်နေတာပါ။တယောက်ပေါ်တယောက်ထပ်နေတာဖြစ်ပြီးတော့တန်ရှင်းမှုလည်းမရှိပါဘူးလို့ပြောသွားတာပါ။ပြီးခဲ့တဲ့လတွေအတွင်းတီးတန့်ခွဲထားနိုင်တဲ့နေရာ၅ခုဖွင့်လှစ်နိုင်ခဲ့ပြီးတော့လာမယ့်လတွေမှာလည်းထပ်ဖွင့်ဖို့ရှိပါတယ်။ဇူလိုင်လဆိုရင်တော့ဂရင်$1,100လောက်ရှိလာမယ်လို့အကူအညီပေးရေးအဖွဲ့တွေကခန့်မှန်းထားပြီးCOVID-19 ပြန့်နှံ့ပုံမျိုးနဲ့ဆိုရင်တော့လောက်မှာမဟုတ်ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဒေါက်တာကိုင်ဗွန်ဟာဘူးကကျွန်တော်တို့ကြုံရမယ့်ရောဂါတွေအားလုံးအတွက်လုံလောက်အောင်ကုသပေးနိုင်တဲ့အနေအထားမရှိတဲ့အပေါ်အများကြီးစိုးရိမ်ရပါတယ်လို့ပြောသွားတာပါ။ရေတန်းတဲ့ဆက်ပြာတွေကိုဒုက္ခသည်စခန်းအတွင်တိုးပေးထားပေမဲ့လည်းရေတုံတွေနဲ့အိမ်သားကိုဘုံသုံးရတဲ့အတွက်ရောဂါကူးစက်ဖို့အလားအလာအများကြီးရှိပါတယ်။ငယ်စည်းမထားဆရာဝန်များအဖွဲ့က Paul Brookman က
If you want to have water at home to wash your hands with you're taking
အိမ်မှာလက်ဆေးကိုရေသွာခတ်တယ်ဆိုရင်တော့ဘုံရေတုံးကင်မှာသွားခတ်ရတာပါဆောင်းဆိုးထားတဲ့လူတစ်ယောက်ကဒီရေတုံးကင်မှာသုံးသွားသလားဆိုတာမသိနိုင်ပါဘူးလို့ပြောသွားတာပါတကယ်ပါလို့မှာ COVID-19 ရောဂါကုသဖို့အတွက်ဆရာဝန်တွေသူနာပြုတွေနဲ့အခြားကျန်းမာရေးဝန်ထမ်းတွေအတွက်အဆင့်မီအကာအကွယ် PPE ရှားပါးနေတာကြောင့်ဒုက္ခသည်စခန်းနဲ့အနီးနားကကုသရေးစင်တာတွေပိတ်လိုက်ရဖို့ရှိနေပါတယ်။နေစည်းမထဆရာဝန်များအဖွဲ့က Paul Brookman ကပဲ
If we don't have sufficient PPE to make sure that
လုံလောက်တဲ့အကာအကွယ်ပစ္စည်း PPE မပေးနိုင်ပဲဘေးကင်းတဲ့ပတ်ဝန်းကျင်မျိုးမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့အလုပ်ဆက်လုပ်လို့မရပါဘူးလို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မြန်ကြီးကူးစက်ပြန့်နှံ့ခဲ့ရင်တော့အကူအညီပေးရေးအဖွဲ့တွေအနေနဲ့စေပစ္စည်းမလုံလောက်တဲ့အတွက်တီးရှင်ဆုံးဖြတ်ချက်တွေမှာခွဲတန်းတဲ့ကုသရသွားမှာဖြစ်တယ်လို့ပြောပါတယ်။ Paul Broker ကပဲ
I definitely imagine that
အကောင်းဆုံးကုသမှုပေးနိုင်တယ်ဆိုရင်တော့အသက်ရှင်မဲ့လူကိုပဲကုသမှုပေးဖို့အတွက်ဆရာဝန်တွေအနေနဲ့ရွေးချယ်ရတော့မှာပါ။ကျွန်တော်တို့အားလုံးကဒါမျိုးရင်ဆိုင်ရတဲ့အခြေအနေမျိုးမကြုံရဘူးမျှော်လင့်ပါတယ်လို့ပြောသွားတာပါ။အခုနောက်ဆုံးစီးရင်တွေအရအဲ့ဒီဒုက္ခတွေစခန်းတွေမှာ COVID-19 ရောဂါပိုးကူးစက်ခံထားရသူ29ယောက်ရှိပြီးဗိုင်းရပ်စ်ကြောင့်ဒေဆုံးသူတယောက်ရှိတယ်လို့အတည်ပြုထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းဒီဒုက္ခသည်တွေပြန်လာနိုင်ရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံကဆက်ယုံလှုပ်ယုံတွေဟာနေရလာတဲ့အလုပ်သမားတွေနဲ့လဲပတ်နေပြီးအခု COVID-19 ကူးစက်ရောဂါပြန့်ပွားလာလို့အသွားလာကန့်တတ်လိုက်တာနဲ့တန်းနဲ့ချီတဲ့အလုပ်သမားတွေနေရပြန်ကုန်ကြတာကြောင့်လုပ်ငန်းလဲပတ်မှုနဲ့စီးပွားရေးဘလောက်ထိခိုက်သွားသလဲဆိုတာ AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြပါမယ်။ယူရိုလီမြို့နာကဖနက်ဆက်ယုံဟာတခြားထောင်နဲ့ချီတဲ့ဆက်ယုံတွေလိုပဲမလနှောင်းပိုင်းကစလို့အသွာလာပိတ်ဆို့ထားတဲ့ကာလအတွင်းအလုပ်သမားတွေအလုံးရင်းနဲ့နေရပြန်ကုန်လို့လှုပ်အားမလုံးလောက်တော့ပဲနဲ့ကုန်ပစ္စည်းပုံမှန်ထုတ်နိုင်ဖို့အနိုင်နိုင်ရုန်းကန်နေကြရပါတယ်။အရင်တုန်းကတောနယ်ဘက်ကအလုပ်ရှာဖွေလာကြတဲ့စင်ရဲသားတွေရဲ့ခီးပန်းနိုင်ဖြစ်တဲ့မြို့ကြီးတွေမှာအလုပ်လုပ်ကြတဲ့တန်းနဲ့ချီတဲ့အလုပ်သမားတွေအခုဇာတိရရွာကိုပြန်ကုန်ကြပြီးသူတို့ထက်ကဘလောက်ပြန်လာကြမလဲဆိုတာကလည်းမသေးကြပါဘူး
Now since the migrant laborers are going back to their hometowns
ရွှေပြောင်းလူသမားတွေအိမ်ပြန်နေကြတဲ့အတွက်ကျွန်တော်တို့လုပ်ငန်းတွေမဟုတ်ပါဘူးအိမ်ကတနိုင်ငံလုံးစီးပွားရေးထိခိုက်နေရပါတယ်ဒီနှစ်ကအမြတ်တောင်ကြံမဲ့နှစ်မဟုတ်ပါဘူးရက်တင်နိုင်အောင်မနည်းလုပ်ပြီးပုံမှန်ခြေနေပြန်ရောက်အောင်လုပ်ရမယ်နှစ်ပါလို့နိုင်ငံမြောက်ပိုင်းဟာယနာပြည်နယ်ကဖနက်ဆက်ယုံပိုင်ရှင်ဆန်တီးကာဗန်ဒါကပြောပါတယ်။ကုမ္ပဏီရဲ့အားကစားဖနက်ထုတ်တဲ့ဌာနဘက်မှအစိမ့်စက်တွေကန်နိုင်တဲ့ကြွန့်ကျင်လုပ်သားမရှိလို့ဒီတိုင်းထိုင်နေရတယ်လို့လည်းသူကပြောပါတယ်။တကဘာလုံးရဲ့စိန်ဖြတ်စိန်သွေး90ရာခိုင်နှုန်းရှိတဲ့ဂူဂျာရက်ပြည်နယ်ကဆူရတ်မြို့မှာလည်းဆက်ယုံလုပ်ယုံအများပြားဟာအလုပ်သမား3ပုံ2ပုံကျော်ထွက်ပြေးသွားကြလို့လုပ်ငန်းတွေမဖွင့်နိုင်ပဲဖြစ်နေကြရတဲ့အကြောင်းဆူရတ်စိန်လုပ်ငန်းရဲ့ဥက္ကဋ္ဌဘာဘူးကတိရီယာကပြောပါတယ် တစ်ချိန်တည်းမှာပဲနိုင်ငံပိုင်စားတန့်စင်စက်ယုံတွေဟာလည်းအလုသမားတွေလုပ်ငန်းခွင်ပြောင်းဝင်လာအောင်လစာနှစ်ဆတိုးပေးထားပါတယ်ဒါပေမဲ့အလုသမားတွေကတော့ချက်ချင်းကြီးပြန်လာကြမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ
် We don't yet haveA clear number of how many
ပြန်လာတဲ့လူပဲညောက်ရှိလဲဆိုတာအတိအကျမသိရသေးပါဘူးတော်တော်နဲ့လည်းတိတိကျကျသိရအောင်မှမဟုတ်ပါဘူးရက်ခတ်မှုကတော့ကြီးမားပါလိမ့်မယ်လို့ဂျဟာဝါလာနေရူးတက္ကသိုလ်ပါမောက်ခါဆန်တုစ်မေရူထရာကပြောပါတယ်လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယမှာရွှေပြောင်းလူသမားဦးရေတန်းတရာရှိပြီးငါးပုံတစ်ပုံကအရမလှုပ်အားပေးစီခိုင်းခံနေရပါတယ်တိုင်းပြည်အသရင်ထုတ်ကုန်ရဲ့ဆယ်ရာခိုင်နှုန်းအတွက်အလုပ်လုပ်ပေးနေကြရတယ်လို့လည်းခန့်မှန်းထားပါတယ်အထည်ချုပ်လုပ်ငန်းဆောက်လုပ်ရေးတပ်ထုရင်းလုပ်ငန်းနဲ့တခြားအသေးစားလုပ်ငန်းလေးတွေမှာအလုပ်သမားအများစုကဈေးပေါ်ပေါ်နဲ့အလုပ်လုပ်ပေးနေကြရတာပါဒါပေမဲ့အစိုးရကရုတ်တရက်သွာလာမှုတွေကန့်သတ်ပိတ်ပင်လိုက်တော့အလုပ်သမားအများစုဟာချက်ချင်းအလုပ်လက်မဲ့လို့ဖြစ်သွားပြီးအိမ်ငှားကပေးစရာလည်းမရှိကြတော့ပါဘူးအစိုးရကပြေးဆွဲပေးနေတဲ့ဘတ်ကားတွေဒေတာရင်းရထားတွေမရှိတော့တာကြောင့်အိမ်ပြန်ကြရတဲ့အလုပ်သမားတွေဟာနေပူချိန်ပြင်းပြင်းအောင်မှခြေလင်းခီးရှည်လျှောက်ကြရလို့လဲလူညာဝင်းကျင်ပင်ပန်းလွန်းနာနဲ့မတော်တဆကားတိုက်မှုတွေကြောင့်သေမတက်ဖြစ်ခဲ့ကြရတယ်လို့ Safe Life Foundation အစိုးရမဟုတ်တဲ့အဖွဲ့တစ်ခုကပြောပါတယ်မြို့ကြီးတွေကနေအိမ်ပြန်ကြမဲ့တန်းနဲ့ချီတဲ့လူတွေအတွက်အထူးရထားတွေပြေးဆွဲပေးသွားဖို့အစိုးရကဖြည့်ဖြည့်ချင်းစီစဉ်ပေးခဲ့ပါတယ်အစတရဲ့တတိယအကြီးဆုံးဖြစ်တဲ့အိန္ဒိယရဲ့စီးပွားရေးလုပ်ငန်းဟာကုသယောဂစမဖြစ်ခင်ကတည်းကတုံ့နှင်းနေခဲ့ပြီးအခုဆိုရင်အလုသမားတွေအလုမစင်းနိုင်တော့တဲ့အကျိုးဆက်အနေနဲ့ရေတို့အချိန်ပိုင်းမှာစီးပွားရေးကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပါတယ်။အိန္ဒိယစီးပွားရေးလုပ်ငန်းဟာ17နှစ်အတွင်းအနှေးဆုံးနဲ့ကျဆင်းနေတာကြောင့်လက်တလောဒုတိယလေးလပိုင်းမှာအထည်နာနေအောင်မှာပဲလို့အကြေခတ်တွေကတုံ့တက်ကြပါတယ
်
ဒီကုသယောဂကဘယ်တော့မှပြောင်းမလဲဆိုတာဘယ်သူမှမသိပါဘူး။ဒါကြောင့် New Delhi ကိုကျွန်တော်ပြန်လာအောင်မလားဆိုတာလည်းမပြောနိုင်ပါဘူး။ခုလိုဗိုင်းရပ်စ်ပိုးတွေပြန့်နေတာကလည်းရက်မဲ့ပုံမပေါ်ဘူးဆိုတော့ကျွန်တော်မိသားစုရှိတဲ့နေရာကိုပဲပြန်ချင်ပါတယ်လို့ New Delhi မြို့ကနေနေအိမ်ရှိရာကိုပြန်နေတဲ့အလုပ်သမားမိုဟာမက်နက်ဆန်အဂတာကပြောပါတယ်။အစိုးရကအမေရိကန်ဒေါ်လာ266ဘီလီယံထောက်ပံ့မယ်လို့ကြေညာခဲ့ပေမဲ့အကဲခတ်တွေကတော့သိပ်ပြီးတော့ထိရောက်လိမ့်မယ်လို့မထင်ကြပါဘူး။ရွှေပြောင်းလူသမားတူကြီးရဲ့စီးပွားရေးပြန်အခြေကျလာဖို့က15နှစ်ဝန်းကျင်လောက်ဖြစ်သွားနိုင်တဲ့အခြေအနေမျိုးမှာဒီငွေပမာဏကရေတိုအတွက်တောင်မလုံလောက်နိုင်ဘူးလို့ခန့်မှန်းနေကြတာဖြစ်ပါတယ်ရှင်။ကျမခွာညိုပါ
ကျမနားပါပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှိမ့်စီနေအမြအတိုးလာနေပေမဲ့နှစ်လကျော်ကြာချမှတ်ထားတဲ့ယောဂါထင်ချုပ်ရေးကန့်သတ်ချက်တွေကိုတော့ဖြေလျှော့ပေးလာပါတယ်။ကမ္ဘာဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကဘာသာရေးအဆောက်အုံတွေမှာယောဂါကာကွယ်ထင်ချုပ်ရေးဘယ်လိုစီမံထားသလဲဆိုတာ Riders တင်ဆောင်မှာကိုအခြေခံပြီးတော့တင်ပြမှာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကယောဂါကာကွယ်ထင်ချုပ်ရေးကြောင့်နှစ်လကျော်ကြာချမှတ်ထားတဲ့ကန့်သတ်ချက်တွေဖြေလျှော့ပေးတော့မယ့်အချိန်မှာပဲအများကြီးသူအလားများတဲ့ဘာသာရေးအဆောက်အုံတွေမှာကျူးတင်ပြင်ဆင်မှုတွေလုပ်ခဲ့ကြပါတယ်။နိုင်ငံတွင်ပိုကူးစက်မှုတွေတိုးလာနေပေမဲ့ပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ဂျွန်လ6ရက်နေ့မှာပြန်မှုဖို့စီစဉ်ထားတဲ့အတွက်ဈေးဝယ်စင်တာတွေနဲ့အတူဘာသာရေးအဆောက်အုံတွေမှာပိုသက်ဈေးတွေနဲ့တန်ရှင်တွေလုပ်ခဲ့ကြတာပါ။ညူးဒီလီမြို့ကဘင်္ဂလားဆာဟစ်စစ်ဖျားကြောင့်မှလည်းပိုတက်လာတို့တွေဖြစ်ဝင်ရမဲ့ပိုသက်ဈေးဖြတ်မိတဲ့အခန်းရှိတစ်ခုအပြင်ပိုသက်လက်ဆေးရည်စင်တွေကိုလည်းဖန်တီးပေးထားပါတယ်။စစ်ခဖျားကြောင့်အကြီးအကဲရာဂျစ်စင်းကအခုလိုရှင်းပြပါတယ်
။အန္တရာနေကဘာရ်နိကလနေက
ဖျားကြောင့်ဝင်းအဝယ်ထွက်တယ်မှာအထူးစီမံတွေလုပ်ထားပါတယ်။လူတိုင်းလက်ဆေးနိုင်မှုပိုသက်လက်ဆေးရည်တွေကိုလည်းထားပေးပါတယ်။ပိုတက်လာသူတွေလူချင်းခက်ခွားနေဖို့လည်းမြေတားရက်ခံထားတာပါ။ခေါင်းဆောင်ပေါ်ဝါတွေကတော့ဒီမှာထားပြီးတော့မှမဟုတ်တဲ့အတွက်ကိုယ်အိမ်ကနေပဲယူလာကြမှာပါလို့ပြောဆိုထားတာပါ။နိုင်ငံမြောက်ပိုင်းအမစ္စတာမြို့ကဘာသာရေးအဆောက်အုံတွေမှာတော့ဖျားပိုးလာသူတွေကိုစားတောက်စရာတွေလူရမ်းနာမျိုးမလုပ်တော့ပါဘူး။ဖျားဝင်းကိုလည်းတစ်နေ့ခုနှစ်ချိန်ပိုးသက်စီတွေသုံးပြီးတော့တန့်ရှင်လောက်တာပါ Hindu ဘာသာရေးဆရာ Pandit Bakrishana ကအခုလိုပြောပါတယ
် 7-8 ဖွတ်ကီဒူရီစစ် सबको दर्शन कराते हैं
တရုတ်နဲ့တရုတ်ခုနှစ်ပေ10ပေအကွာလောက်ကနေဖျားဝတ်တရမှာပါအစာအသောက်လူရမ်းနာမျိုးလည်းမရှိတော့ပါဘူးလူချင်းတိတ်ပြီးတော့နင်းနီကကမဖြစ်အောင်လည်းစီစဉ်ထားပါတယ်ကျောင်းဝင်းထဲမှာလည်းတစ်နေ့ကိုခုနှစ်ချိန်လောက်ထိပိုးသက်စီတွေနဲ့တန့်ရှင်လောက်ပါတယ်လို့ရှင်းပြသွားတာပါRoman Catholic Christian ဖျားကြောင့်ကတင်အောင်ဆရာ Father George ကလည်းအခုလိုမြင်ပါတယ
် The situation is not favorable I think now see people know
ကယောကအခြေအနေသိမကောင်းပါပဲပြီးခဲ့တဲ့နှစ်လတာအတော်အတွင်းဘယ်လိုနေထိုင်ရမလဲဆိုတာလူတွေသိပြီလို့တော့ပြောနိုင်ပါတယ် ဖုတ်တက်ဖို့ဒီကိုရောက်လာတဲ့အခါသိပ်ပြီးတော့နင်းနီကကမနေတာမျိုးနှာခေါင်းစည်းတွေတက်လာတာမျိုးတွေပေါ့လို့ပြောဆိုသွားတာပါလောက်ခနောင်းမျိုးကမွတ်စလင်တွေကိုလည်းပလီမတက်ခင်အိမ်ကနေကိုယ်လည်းတန့်စင်လာကြဖို့ပလီတက်ရင်လည်းလူချင်းချင်းခက်ခွာနေကြဖို့သတိပေးထားတာပါအစ္စလမ်ဘာသာရေးထုံးတဲ့အရာဖုတ်မတက်ခင်ကိုယ်လည်းတန့်စင်ကြတာပါपहले अजी के जफारुद्दीन नासमी का खुलो शेम ပြပါတယ
်ဘာကြဲ့အစ်ဂျမတ်က
ပလီကဝုတ်ပြုတ်ပွဲကိုလူအများကြီးနဲ့လောက်တာထဲလူနေနေနဲ့၃လေးချိန်ခွဲပြီးတော့ဝုတ်ပြုတ်ပွဲလုပ်မယ်လို့ကြေညာထားပါတယ်တောက်ကြလို့နေ့တွေမှာတော့၁၅မိနစ်ချားပြီးတော့ခွဲလို့ကိုစီစဉ်ထားတာပါပလီမလာခင်အိမ်ကနေကိုလက်တန့်စင်လာကြဖို့ကိုလည်းမြစ်တာရက်ခံထားပါတယ်လို့ပြောဆိုသွားတာပါကယောဂချင်းချူရင်တတ်နိုင်တဲ့မြတ်ကျူတင်ပြင်ဆင်ထားပေမဲ့အိန္ဒိယမှာယောဂကာကွယ်ရေးတတ်မှတ်ချက်တွေလိုက်နာတာမျိုးအားနေတဲ့အတွက်ဘာသာရေးအဆောက်အဦတွေမှာကိုဗစ် -19 ကင်းအောင်လုပ်ဖို့အခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြရတာပါလူရဲ့တန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာပိုကူးခန္ဓာသူတွေနှိမ့်စင်တဲ့မြတ်တိုးလာနေပြီးတော့တောက်ကြနေသည့်ပိုကူးခန္ဓာသူစုစုပေါင်း2000ခွဲဝန်းကျင်ရှိနေတယ်လို့တောက်ကြတဲ့အထက်ပိုကူးခန္ဓာသူအသစ်က1000ဝန်းကျင်ရှိခဲ့တာဖြစ်ပါတယ်ကျွန်မအင်္ဂလာပါ
ကဘာကြီးမှာရှေ့ပါရီဖြစ်လာပလဲဆိုပြီးကြိုတွက်ကြည့်ရမှာမရှိမဖြစ်တဲ့အရာတစ်ခုကတော့စီးရင်အင်းတွေကိုအခြေခံပြီးပုံဖော်တဲ့ model တွေပဲဖြစ်ပါတယ်။ဥရိယာတိပြောင်းလဲတဲ့ကိစ္စပဲဖြစ်ဖြစ်တုတ်ကွေးတဲ့ COVID-19 လိုရောဂါတွေကိုချေအားခံလိုက်တာပဲဖြစ်ဖြစ်ရှေ့ပါဖြစ်ပလဲကြိုတင်တွက်ကြည့်မယ်ဆိုရင်စီးရင်တွေကိုပုံစံသွင်းပြီးပုံဖော်ထွက်ချက်တဲ့ model တွေရဲ့အခန်းကဏ္ဍကအရေးကြီးပါတယ်။ဒါရီရဲ့ဒီကစီးရင်တည်လွာကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအစပိုင်းတုန်းက London Imperial College ကစီးရင်သွေးပုံဖော်တွက်ချက်တဲ့မော်ဒယ်ကအောက်ကလရောက်ရင်ဗိုင်းရပ်စ်ကြောင့်လူငါးသည်အသက်ဆုံးရှုံးမယ်လို့ခန့်မှန်းခဲ့ပါတယ်။ American နိုင်ငံမှာတော့ရောဂါထိန်းချုပ်ဖို့အစိုးရကခက်မြမြန်တာမလုပ်ဆောင်ဘူးဆိုရင်သေဆုံးမဲ့အရေးအတွက်ကနှစ်သန်းလို့တွက်ချက်ခဲ့တာပါ။အခုချိန်ထိတော့အဲ့ဒီရေအတွက်တည်းအများကြီးနေပါသေးတယ်။ဒါပေမဲ့ဘိုးဆယ်တစ်ခုရေးစီဆိုတာကအစိုးရကဘာမှမလုပ်ခဲ့ဘူးဆိုရေးဆိုတဲ့အချက်ပေါ်မှာအခြေခံပြီး theory ရဘယ်သူတွေကုခံရလို့ဘယ်သူတွေသိဆုံးမလဲဆိုတာတွက်ခဲ့တာပါ။ဘိုးဆယ်တွေကိုမြုပ်မြုပ်ပြောင်းပြီးတွက်ချက်နိုင်တယ်လို့လည်း Boston တက္ကသိုလ်က Helen Jenkins ကပြောပါတယ်
။ So then we might want to make things a bit more complicated.
Tomorrow the model တွေတဲ့အချက်လက်တွေပို့ပြီးထည့်နိုင်ပါသေးတယ်။ကျမကြီးစနေဘလောက်ထိမနိုင်မလဲဖြစ်နေပြီလဲဆိုတာသိကြရင်ဘသူတွေပိုးခုခံရလဲဆိုတာတမကဘူးစိတ်ုံတွေမှာလူတွေဘလောက်ရှိတယ်လဲဆိုတာကိုလည်းထက်တွက်ကြည့်နိုင်ပါတယ်လို့ပြောပါတယ်ဒီလိုစီးရင်သွေးပုံဖော်တွက်ချက်တဲ့ model တွေရဲ့ရလဒ်ကိုပြောင်းလဲစေတိုင်းတဲ့ဆက်ဆက်နေတဲ့အချက်ချက်ကတော့တိကျခွဲထားစောင့်ကြည့်ရတဲ့ quality လုပ်တဲ့အချက်ပါသိပ္ပံပညာရှင်တွေကအသွာအလာပိတ်ပင်ထားတဲ့လော့ကဒေါင်းမတိုင်ခင်နဲ့လော့ကဒေါင်းအပြီးစီးရဲအချက်လက်အသစ်တွေကိုအသုံးပြုပြီးသူတို့ရဲ့ model တွေကိုပုံပြီးတိကျကောင်းမွန်အောင်လုပ်ခဲ့ပါတယ်။ပမောက်က George Papastathis က
When we started so that
the Florida Mala လောက်ဒေါင်းကပေါ်လာတဲ့ model တွေအများစုကချွတ်တင်တက်ချက်ဟောဂိတ်ထုတ်နိုင်ဖို့အရေးကကုသယောဂါတွေကိုအခြေခံပြီးအသုံးပြုခဲ့တာပါ။အခုတော့ကျွန်တော်တို့ဒီကယောဂါကရတဲ့စီးရဲတွေကိုစပြီးအသုံးပြုဖို့လုပ်နေပါပြီ။အခုလက်ရှိအသုံးပြုနေတဲ့စီးရဲသွေးပုံဖော်တွက်ချက်တဲ့ model တွေအတွက်ကြုံတွေ့ရတဲ့အခက်အခဲကတော့ COVID-19 ကူးစက်ခံရသူတွေအတွက်တိတိကျကျမသိရှိရတာပါ။တချို့ကကူးစက်ခံရပြီးယောဂါလက္ခဏာမပြတာကြောင့်လည်းဖြစ်ပါတယ်။ဒီချက်ကိုထက်စင်စားလို့ကုသခံရသူအရေးအတွက်တောင်မကပဲတိဆုံးသူတွေရဲ့အရေးအတွက်ကိုလည်းထက်သွေးတွက်ချက်ခဲ့တယ်လို့ဝါရှင်တန်တက္ကသိုလ်ကအလီမော့ဒက်ကပြောပါတယ်
We knew early on that we don't have enough testing so we
saw why ma yoga ရှာဖွေစမ်းသပ်စစ်ဆေးမှုလုံးဝတော့မရှိခဲ့ဘူးဆိုတာကျွန်တော်တို့သိတယ်ဒါကြောင့်ဘယ်တော့ခုခံရတယ်လဲမသိရဘူးဒီတော့ကိုပြီးတေချာသွားအောင်ကျွန်တော်တို့လူ90လောက်တည်ဆုံတဲ့နေရာဒေသတွေကိုစပြီးစီးသွေးပုံဖော်တွက်ချက်ခဲ့ကြတယ်အဲ့ဒီလိုလုပ်ပြီးတော့အရေးအတွက်နံပါတ်ကဏ္ဍပို့ပြီးတည်ယူသွားတယ်လို့ထင်ရပါတယ်အခုနောက်ဆုံးသိက္ကပညာရှင်တွေကဩဂုတ်လရောက်ရင်ဗိုင်းရပ်စ်ကြောင့်ပိဆုံးသူတသိန်း4000ရှိမယ်လို့ခန့်မှန်းထားလို့ကနဦးခန့်မှန်းချက်တဲ့အရေးအတွက်နှစ်လောက်မြင့်တက်နေပါတယ်ဒီလိုအရေးအတွက်ပြောင်းလဲသွားရတာကအသွားလာပိတ်ပင်တဲ့ကန့်သက်ချက်တွေကိုချော့ချလာတာနဲ့ဆက်စပ်နေပါတယ
် When you start seeing increase in mobility
ကျွန်တော်တို့စပြီးစီးရင်သွေးပုံဖော်တော့တစ်ပတ်ကြာရင်ကုသပြတ်မှုတို့မြင့်တက်တာကိုတွေ့ရပါလိမ့်မယ်နောက်တစ်ပတ်အကြာသုံးပတ်ပြောင်းရင်တော့ကုသမှုရဲ့နောက်ဆက်တွဲတည်ဆုံးသူကိုလည်းမြင်ရပါလိမ့်မယ်လို့ပြောပါတယ်။ဒါစတဲ့ချီရှိတဲ့ model တွေကဒီလိုမျိုးသုံးပြီးတွက်ချက်နေကြပါတယ်။ model တွေထဲဘုတ်တူကြီးချက်တစ်ခုကတော့ယောဂထိတ်ချုပ်ရေးကန့်သက်တားမြစ်ချက်တွေအချိန်မတန်ခင်ရှော့ချမှာကိုသတိပေးထားတာပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်ရပ်မထောပါ
ယူရ
ီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီမှန်းသားဒီဘက်ကျွန်တော်ဆရာနဲ့ဆင်းနေနေတာကမြန်မာနိုင်ငံစစ်တပ်ရဲ့ဆက်ဆံရေးဖြစ်ပါတယ်ပထမဆုံးကတော့ဒီမြန်မာနိုင်ငံရေးစစ်အလားအလာအတွက်ဒီရဲ့စစ်တပ်ဆက်ဆံရေးဟာဘလောက်အရေးကြီးလဲတို့ထင်ရခင်ဗျာကျင်းရုံရနေတုန်းတော့ခင်ဗျာ
ဟုတ်ကဲ့ပထမအဦးဆုံးရပ်စစ်ပဲဆက်ဆံရေးလို့ပြောတဲ့အခါမှာအစိုးရနဲ့စစ်တပ်ရဲ့ဆက်ဆံရေးဆိုတဲ့သဘောတည်းပေါ့နော်ဒီစီးဘက်ကစစ်ပဆိုင်ရာကိစ္စရပ်တွေမှာအယတရီကော့တင်မြောက်ထားတဲ့သူတွေကဘလောက်ထိဆုံးဖြတ်နိုင်တယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်တဲ့ဆက်ဆံရေးကဘယ်လိုရှိတယ်လဲဆိုတော့ညတော်အဖြစ်ပြောကြတာများပါတယ်။ရပ်စစ်ပဲဆက်ဆံရေးဆိုတဲ့အတုံးလုံးကိုတုံးလို့ရှိပေါ့နော်။အခုလည်းအဲ့ဒီတောက်ကနေကျွန်တော်တို့ကြည့်ပါမယ်။နံပါတ်1အခက်ခဲကတော့ဖွံ့ဖြိုးချုပ်ပုံအခြေခံဥပဒေကခက်တယ်လို့ပြောရမယ်။အဲ့ဒီဖွံ့ဖြိုးချုပ်ပုံအခြေခံပြုရင်ကြောင်းလဲရေးနဲ့ရပ်စစ်ပဲဆက်ဆံရေးကတိုက်ရိုက်ပတ်သက်တယ်လို့ပဲပြောရမှာပါ။အဲပြီးခဲ့တဲ့ဖွံ့ဖြိုးပုံပစ္စည်းကျူးပန်းချက်ကမအောင်သေးရဘူး။ဒါကြောင့်မို့ရပ်စစ်ပဲဆက်ဆံရေးဟာအခုတည်းထိတော့ဖွံ့ဖြိုးပုံကပေးထားတဲ့အတိုင်းကောင်းတဲ့အခြေအနေမှာမရှိဘူးလို့ပဲပြောရမှာပါပဲ
ဆိုတော့ရပ်တ်စစ်တပ်ဆက်ဆံရေးမပြေလည်တဲ့အတွက်အခုလိုဖြစ်ပုံမျိုးဖြစ်လာရသလားအခုလိုဖြစ်ပုံကြောင့်ရပ်တ်စစ်တပ်ဆက်ဆံရေးမပြေလည်ဖြစ်နေသလားဆိုတော့မေးစရာဖြစ်နေဒီဖြစ်ပုံကြီးဒီရပ်တ်စစ်တပ်ဆက်ဆံရေးအဆင်မပြေလို့တို့ကမ္ဘာ့ကမ္ဘာဖြစ်ပုံလို့ဖြစ်လာရဖြစ်နေပါဆရာ
အဲ့ဒီလိုတော့မဟုတ်ဘူးခင်ဗျာဒီမိုကရေစီအပြောင်းလဲဒီမှာရည်ပူးရသတ်မှတ်ကြတာကအဖက်ရဲ့အကူရဲ့အပိတ်ရဲ့ဆိုပြီးတော့အဲ၃မျိုးပေါ့နော်ဒီလိုပညာရှင်တွေကရေးသားကြတာပြေးပါတယ်အဲ့ဒီအချိန်၄ရက်မှာအထူးသဖြင့်ဖွဲ့စည်းပုံဆိုင်ရာသဘောတူညီချက်ကအခုအပြောင်းအလဲအရေးကြီးပါတယ်ဒါကြောင့်မြန်မာနိုင်ငံအနေထားကိုပြောရလို့ရှိရင်ဒီဖွဲ့စည်းပုံကိုနိုင်ရဲ့တင်းကိုသဘောတဘာဝကူကဒီမိုကရေစီကူးပြောင်းမှုသွားဖို့ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်ဘူးဒီဖွဲ့စည်းပုံရဲ့တင်းကိုသဘောတဘာဝကူကအဖွင့် liberalization လို့ပြောတဲ့အဖွင့်အတွက်ပဲအဓိကကြတဲ့အဖွဲ့ကြီးပုံဖြစ်တယ်အခုအတွက်ကတော့တိုင်းရင်းသားတွေ NLD ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေပြီးတော့အတက်မတော်ဒီသုံးဖွဲ့ဆိုင်ဆွေးနွေးပွဲတွေဟာဆက်ပြီးလိုပါသေးတယ်ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံရဲ့အဖွဲ့ကြီးပုံကိုသုံးသပ်ပြောရလို့ရှိရင်ဒီမိုကရေစီအရွေးလို့ပြောတာထက်အဖွင့်လို့ပြောတာကပိုပြီးသင့်တယ်ဒီမိုကရေစီကိုကူးဖို့ဆိုတဲ့နောက်ကြောင်းပုံကိုရောက်ဖို့ကတော့အားကြီးတော်ဦးမယ်ထင်တယ
်ဒါတော့သဘောတရားပိုင်းပေါ့လေလက်တွေ့ကြည့်နေစီကျပြောရဲစစ်ဘက်ရဲ့တိုင်းရင်းသားတွေရဲ့ရပ်ဖက်ဆိုရရင်ပြည်ပေါင်းဆောင်မှုရှိနေဆိုအခုလောလောဆယ်မှာတိုင်းရင်းသားပုံမှန်မှုတွေနဲ့ပတ်သက်ပြီးတော့စစ်တပ်နဲ့အစိုးရနဲ့သဘောထားချင်းကွဲလွဲတယ်လို့ဆရာမြင်ပါသလားဥပမာချင်းအေးအေးကိစ္စဆိုလို့ရှိရင်အေးအေးပေါ်မှာအစိုးရရောစစ်တပ်ရောဒီဇိုင်းတစ်ခုရဲ့ထပ်ပြီးတော့ကြောဆူနေရတာသုံးသပ်နေရတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုသူတွေကအမျိုးမျိုးနားလည်ကြတယ်သူတို့ကအကြည့်အမဲဖြစ်တယ်တစ်ဖက်ကလည်းပဲဒီဒီမဲ့ကအပေါ်ညာလုပ်ပြနေရတာဖြစ်တဲ့ဆက်ပြီးဆရာရဲ့အမိပြောပါစီစမ်းပါ။ဟ
ိုရခိုင်ပြည်သားကတော့ဒီကြားကျွန်တော်တို့ထားပြီးဆွေးနွေးတာကောင်းပါလေ။ဘာကြောင့်လဲဆိုလို့ရှိရင်မတူတဲ့ဖြစ်ပေါ်တိုးတက်လာတဲ့သဘောတဝါဝအရာပေါ့နော်။အရင်တော့ကတခြားတိုင်းငါလက်နက်အဖွဲ့စည်းတွေနဲ့ဆွေးနွေးပွဲပေါ့။အဲ့ဒါငင်းငယ်ဖြစ်စဉ်လေးနဲ့တွားနေတယ်ပေါ့လေ။တွားနေတဲ့အခါကျတော့ဒီငင်းငယ်ဖြစ်စဉ်ရဲ့တိုးတက်မှုဟာမြန်မာနိုင်ငံအကူအပြောင်းတွေတော်တော်လေးအဓိကကျပါတယ်။အဲ့ဒီတော့ကြည့်ရတာကလည်းဒီငင်းတိုင်းဆွေးနွေးပွဲစကြရပြောရလို့ရှိရင်တတ်မှတ်ခဲ့တာကနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ့နော်အဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ကနေပါဖွဲ့ယူအပြောင်းလဲကိုသွားမယ်ပေါ့အဲ့တော့ငင်းတိုင်းဆွေးနွေးပွဲဒီမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအဆင့်ကိုမကူးပြောင်းနိုင်တာကအဓိကအခန္ဓာဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီညမှာတော့ဘယ်ဟာအဓိကအခက်ခဲလဲစစ်တပ်လားတိုင်းရင်းသားတွေဘက်ကလားဒီလိုမျိုးအစိုးရလားဆရာအဲ့လိုအဖြေရှာလို့ရမှာ
ဒီဘူးရအားချင်းတော့ကျွန်တော်တို့ကထဲထဲဝင်ပြီးတရင်ချက်လက်အတိအကျမရတဲ့အတွက်ကြောင့်မှတ်ဆရတာခက်မယ်လို့ယူဆပါတယ်။ဒါပေမဲ့ရေဘူးရအားဖြင့်ပြောရလို့ရှိရင်တော့အ ခြေခံသဘောတူညီချက်တွေကအဲ့ဒီဖြစ်စဉ်တခြားမှာထွက်လာတာရှိတယ်အသေးစိတ်ကျွန်တော်မဆွေးနွေးရအောင်အမှားအဖြစ်ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဟာဒီမိုကရေစီကိုသွားမယ်ဆိုတဲ့ဟာဒါပေမဲ့ဒီမိုကရေစီကိုနားလည်မှုကပါလဲဖက်ဒရယ်ကိုနားလည်မှုကပါလဲဘယ်လိုစနစ်နဲ့သွားမလဲအစားရှိတဲ့အသေးစိတ်ဆွေးနွေးမှုတွေကတော့လိုလိမ့်မယ်ထင်တယ်အဲ့ဒါတွေကိုအခုဒီ NLD အစိုးရတက်တန်း9နှစ်အတွင်းထဲမှာတော့ပို့ပြီးတော့အကူပြောင်းဘက်တောင်းကနေကြည့်မယ်ဆိုရင်ကျွန်တော်တို့သဘောတူညီချက်တွေထွက်လာတာမတွေ့ရသေးဘူးပေါ့နော
်နောက်တစ်ခုက ICJ မှာဆွဲဆူစောက်ထားခံရတဲ့ကိစ္စဒီကိစ္စမှာလည်းပဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုယ်တိုင်ကြောက်ရောက်ပြီးတော့ထုတ်ပြန်တယ်တချို့ကတော့တပ်မတော်ရဲ့လူရက်ကိုကောက်ွယ်ပေးတာဖြစ်တဲ့ဆော့ပြည်နယ်ရေးကိုဥပဒေလမ်းကြောင်းကိုတချို့ကသုံးသပ်ကြပါတယ
်ဒီဘူးကအချင်းတော့ ICJ မှာဒီဖြစ်တဲ့ဆွဲဆူလိုက်တယ်ဆိုတာကတော့အတိုင်းပြည်ကိုဆွဲတာပေါ့နော်အဲ့တော့အတိုင်းပြည်ကိုကိုယ်စားပြုတဲ့အနေနဲ့အစိုးရကတာဝန်ဖြစ်ရှင်းရတာပေါ့ဒါပေမဲ့2008ဖွဲ့စည်းပုံကတက်မတော်ကသူ့ရဲ့အရေးကိစ္စတွေကိုသူ့ပဲဆုံးဖြတ်မယ်ဆိုတဲ့ပြဋ္ဌာန်းထားချက်ရှိတယ်။တိုင်းပြည်အနေနဲ့ခုခံကာကွယ်ရတဲ့အခါမှာအဘောတဘာဝမကျတဲ့အနေထားတည်ရပေါ့နော်။တမန်တခြားသောတိုင်းပြည်အများစုမှကြုံတွေ့နေရတာမဟုတ်ဘဲနဲ့ခုခံကာကွယ်ရတဲ့အနေထားပြုပေါ့နော်။ဒါကြောင့်မို့တချို့ကိစ္စတွေမှာလည်းပြည်တွေနဲ့အချင်းတွေအတွင်းကမြန်မာနိုင်ငံအနေထားရနော်ပေါင်းဆက်ပြီးဆောင်ရွက်ရတဲ့အနေထားလို့ကျွန်တော်ကတော့ဒီလိုပဲနားလည်ပါတယ်ဒါပေမဲ့တပ်မတော်ကအဖြေးဖြေးနဲ့အရက်ပက်ဆိုးရရဲ့စီမံထိန်းချုပ်မှုအောက်မှာရောက်လာမှသာဒီပြဿနာတွေကတော်တော်ဖြေရှင်းလို့ရပါလိမ့်မယ်မဟုတ်ရင်အတော်လေးချက်ခဲလိမ့်မယ်ဖြစ်နေ ICJ ရဲ့ပြီးချာသဘောဆောင်တဲ့ဟာကိုတက်ကတာဝန်ဆက်ပြီးယူရမှာပါပဲမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေသဘောအရတိုင်းပြည်အနေနဲ့ဆိုးရကတာဝန်ယူရမိမယ်လို့တပ်မတော်ပါပဲတာဝန်ယူဖြစ်ရှင်းရမှာပါပဲဒီတော့ဒီတိုးတက်မှုတွေအားလုံးရဖို့ဆိုတာကရပ်ပက်စစ်ပက်ဆက်ဆံရေးပေါ်မှာမူတည်စေဘလောက်ကြီးရွေးနိုင်မလဲရပ်ပက်စစ်ပက်ဆက်ဆံရေးကခုနရပ်ပက်ထိန်းချုပ်မှုအောက်ကိုရောက်ဖို့ဘလောက်ကြီးရွေးနိုင်မလဲဆိုတာကတော့အခုတတိရှင်းရှင်းလင်းလင်းကျွန်တော်တို့ညီဝင်နေရသေးပါ
ICJ လို့အရင်ကရင်းနှီးချင်တဲ့တပ်မနာရုံမှာကြတော့သူ့အကျိုးစီးပွားပေါ်လေတပ်မတော်ကလည်းသူ့ကိုကျိုးစီးပွားရပ်ပက်အစိုးရကလည်းပဲသူ့ကိုကျိုးစီးပွားတာအာဏာနဲ့ပတ်သက်ပြီးတော့အကျိုးအမြတ်ဒီကြီးကောင်းကြီးကြမှာပေါ့လေဒီ influence နဲ့ပတ်သက်ပြီးတော့ဒါမှဒီလိုကိုဗစ်ရောဂါကကွယ်ရေးသိစမ်းမျိုးမှာကြတော့နှခုလုံးရဲ့အကျိုးစီးပွားဟာတိုင်းပြည်ရဲ့အကျိုးစီးပွားလူ့အဖွဲ့အစည်းရဲ့အကျိုးစီးပွားဆိုရယ်တူညီသောဘုံအကျိုးစီးပွားဖြစ်နေတယ်ဒီကိစ္စမှာတော့ဘာကြောင့်မပေါင်းစည်းနိုင်ကြကြလဲဆိုတာသိနာကြဖြစ်တယ်လို့ထင်တာပဲကျွန်တော
်မပေါင်းစည်းနိုင်ဘူးလို့တော့ဆရာအဲ့ဒီလိုတော့ပြောလို့ရကြမှာရမယ်ထင်တယ်ကျွန်တော်တို့မသိတာလည်းရှင်းနိုင်တယ်ဥပမာအားဖြင့်ဟိုအတီးမကျွတ်နိုင်တဲ့သတင်းတွေပေါ့နော်ဒီမှာတက်မတော်မှာရှိတဲ့ဆက်တွေကိုအသုံးပြုရေးပေါ့။နော်ဒါပေမဲ့အဓိကပြဿနာက region လို့ခေါ်တဲ့ scene ပေါ့နော်။စမ်းသပ်တဲ့ scene တွေဝင်ယူရရှိနိုင်လို့ခြေနေ။အဲဒါတွေနဲ့ဆက်ဆက်နေတယ်။နောက်ပြီးတော့ကျွန်တော်ခေါင်းဆောင်တွေမပြောပြမိလို့အဲ့ဒီလိုအစည်းအဝေးတွေမှာညွှန်ကြားမှုချုပ်အစီအစဉ်တွေမှာဒီလိုနားလည်မှုတွေလည်းအရှိပြီးသားလို့လည်းမသိရတယ်။ဝင်နားမှာအမြင့်ဆုံးအဆင့်ဘယ်မှာတော့ပူးပေါင်းဆောင်ရွက်ဆက်ရကိစ္စတချို့ဘောတူထားပြီးသားတွေရှိပြီးသားလို့ကျွန်တော်သိတယ်ဒါတွေကကျွန်တော်တို့မမြင်ရတော့ပေါ့နော်အဲဖွင့်ပြီးတော့ပြောနိုင်မယ်ဆိုရင်တော့အများကြီးကောင်းနေတယ်လို့ကျွန်တော်ထင်တယ
်နောက်ဆုံးကျွန်တော်ဆရာပြောခဲ့တဲ့အဲ liberalization အစင်းကနေပြီးတော့အရေးပေါ်လေးကူးကြောင်းသွားတဲ
့ဟုတ်ကဲ့
ဒီမိုကရေစီကိုကူးကြောင်းမဲ့အစင်းအဲ့တော့မြန်မာနိုင်ငံမှာအဓိကအဲ့ဒီဒဏ္ဍာရီဥပဒေနိုင်မဲ့လူရက်ကအချိန်တွေကဘယ်လိုလို့ပြောရမလဲဆရာဘယ်လိုဖြစ်လာရင်သူဟာဒီအရေးဘက်ကိုဥပဒေသွားနိုင်မလဲ
ဥမာချင်းအော်ပရမန်ဇုအကျွေးပေါ့လက်ရှိစနစ်အတွင်းထဲမှာပဲတော့ရေးရာကိစ္စတွေနဲ့ပတ်သက်လို့ရှိရင်အကွန်ဒီတရကြီးတော်စုပြည်သူ့လွတ်တော်ကနေဖွဲ့စည်းယူရတယ်ဟာရှိပါတယ်ဒါဥပဒေတစ်ခုနဲ့ရတယ်ပြဋ္ဌာန်းထားတယ်ဒါပေမဲ့တပ်မတော်သားတွေနဲ့ပြီးတော့သက်ဆိုင်ရာကြွန့်ကျင်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းရမှာဆိုတဲ့အားမျိုးပေါ့ဥမာတပ်မတော်ဘတ်ဂျက်ရေးရာကော်မတီတစ်ခုမျိုးစပြီးတော့လို့ရမလားပေါ့ဒါကကိုယ်နည်းမြင့်တာမှုကိုသွားတဲ့အချက်ပေါ့နော်ဒီလိုခြေလမ်းမျိုးတွေကဖွဲ့စည်းပုံမှာတစ်ချက်မှာတော့ပြီးတွေ့ရတယ်ဒါပေမဲ့အရဘက်ကရောစစ်ဘက်ကရောဒါကိုအတုံးသွားတာတွတ်တော်သက်တမ်းတစ်ခုရှိပြီပေါ့နော်အခုလက်တီတော့မတွေ့ရတယ်အလားမဲ့သက်တမ်းတွေမှာအဲ့ဒီလိုပြင်းပြင်းထန်ထန်မှုမျိုးကိုတတ်တော်ကလည်းလက်ခံလာမယ်ဆိုလို့ရှိရင်တော့ဒါကအရဘက်စစ်ဘက်ဆက်ဆံရေးရဲ့တိုးတက်မှုတစ်ခုလို့အဲပြောရမှာပါဒါကပေးထားတဲ့အင်ပရန်ချင်းနဲ့ဂွေလဲကပဲဖြစ်နေရတဲ့ခုကိုပြောတာပါအူဘီကျန်ပြတဲ့အကြောင်းလေးဆိုတာကတော့တပ်မတော်နဲ့အရက်ဖက်ဒီမိုကရေစီခေါင်းဆောင်တွေနဲ့ပြီးတော့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရင်းနှီးတဲ့ပုံမှာပဲအမှုတည်လိုက်မယ်တော့အထင်နဲ့မ မဟုတ်လို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ကပူပြီးရှေ့ကြတဲ့အနာရှင်တပိုင်းလိုပဲပြောချင်ပြောပါတော့အဲ့ဒီလိုစနစ်အောက်ခါနေထွက်နိုင်ဖို့ဆိုတာကအဲ့ထက်အောင်ပါပါမယ
်လက်ကိုတက်တက်ရှင်းရှင်းထားပြီးမကြာခဏစီကြောတက်ဆင်ပေးတာဟာကျန်းမာရေးကိုအများကြီးထောက်ကူဖြစ်စေတာပါအင်တာဝင်ပြီးတဲ့အချိန်မှာလက်ကိုရေနဲ့ဆက်ပြအသုံးပြုပြီးတန်ရှင်းစင်ကြအောင်စီကြောပေးဖို့လိုသလိုအစားအသောက်စားကဏ္ဍမှာလည်းရေနဲ့ဆက်ပြကိုအသုံးပြီးတည်တည်ချာချာစီကြောတန်ဆင်ပေးဖို့လိုရပါတယ်။ရေနဲ့ဆက်ပြအသုံးပြုပြီးလက်ကိုစင်ကြချစီကြောတန်ဆင်ပေးမယ်ဆိုရင်ဝက်ပြဝက်လျှော်ယောဂါဖြစ်ပေါင်းမှုကိုကာကွယ်ရာရောက်တယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားအသောက်ကနေနော်လက်မသက်ရာနေအစားအသောက်ကနေတစင်ဝင်ရောက်တဲ့ဝန်လျှော်ဝန်ပြက်တဲရောက်သားပါအေးဘူးတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်အချိန်မှာလက်ဆေးရမလဲဆိုတော့အဓိကအဖြစ်တော့ဒီအစားအသောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်။စနစ်တကျဆေးရမယ်ဆိုတာရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်။အဲ့တော့ဒီနည်းအဖြစ်ဆရာတို့ကအစားအသောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းတာဆီပြတာဖြစ်ပါမယ်နော်။ဒါကတော့လူအများစုသိကြတယ်ပေါ့။နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညကြီးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလို့ခြင်းအဖြစ်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်။အဲ့တော့ဝန်ရှောင်းဝန်ပြက်နဲ့ပါဇက်သေးအစားအသောက်ကနေဝင်နေနော်ယောဂတွေကိုတော့လက်စည်းချင်းအဖြစ်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ်။
အခုလိုကိုဗစ်ကာလမှာတော့လက်သက်ရှင်ရေးကိုနှစာတူပြီးကြီးဆိုင်ပေးဖို့လိုအပ်နေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်နဲ့အစားအသောက်စားကဏ္ဍအချိန်တွေမှာရေနဲ့ဆက်ပြတုံးပြီးလက်ကိုဆေးကြောတက်ဆင်ပေးတဲ့အပြင်တယ်လီဖုန်းတကားလက်ကင်နဲ့စပွဲကလထိုင်တွေကိုထိတွေ့ကင်တွေပြီးသွားတဲ့အချိန်မှာလည်းလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးဖို့လိုအပ်နေပါတယ်။အများသောပစ္စည်းတွေကိုထိတွေ့ကင်တွေပြီးတဲ့အချိန်မှာလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးမယ်ဆိုရင်တုတ်ခွေးဖျားနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုထိထိရောက်ရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ကလေးတစ်ခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ်
။ယောဂရှိတဲ့လူရဲ့ငါချောင်းနေပါလေဆိုးလိုက်လို့ရှိရင်အဲ့ဒီပိုးလေးတွေကဒီထဲမှာရှိရင်အမုံအမွှားလေးတွေမှာကပ်ပြီးတော့ပါလာတာကိုကပ်လက်ပြတ်တစ်ခါကြာတော့ယောဂရှိတဲ့လူရဲ့ဟိုတုံးပြူတဲ့ပစ္စည်းတွေပေါ့เนาะဆိုတော့အဲ့လိုဟာမျိုးတွေကနေကူတာเนาะနောက်ပြီးအဲ့တော့နောက်တစ်ခါကြာတော့အဲ့ဒီဟိုတယောက်နဲ့တယောက်ဖက်တာတို့လက်ဆွဲတုပ်ဆက်တာတို့ကအစကူးနိုင်တယ်ပေါ့เนาะဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကတော့ယောဂရှိတဲ့လူနဲ့ဝေးဝေးထားဖို့နောက်ပြီးအခါကြာတော့ကလေးဆိုတော့နော်လားလက်ကအမြဲတမ်းဟိုဝါကင်ဒီယာကင်ကင်နဲ့နော်လားဆိုတော့အဲ့ဒီလေတွေကအမုံအပွားနှာခေါင်းတွေကနေပြီးရှူသွင်းတာကလည်းရှူသွင်းတာပေါ့နော်နောက်ပြည့်အခါမှာဆိုလို့ရှိရင်လက်ကလည်းပဲကလေးကဟိုဝါကင်ဒီယာကင်ဆိုယောဂဖြစ်တဲ့လူရဲ့ပစ္စည်းတွေလည်းကင်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကဒီလက်ကိုအရန်ဆေးခိုင်းဖို့လိုပါတယ်လက်ကိုစင်စင်ကြဲကြဲနော်လားတကယ်ကိုတစ်ခါရေပုံပိုင်းအောင်ပါနော်လားနော်ဆင်းဆင်းကြဲကြဲဆေးပေးဖို့လိုပါတယ်လက်ကိုမကြာခဏဆေးပေးဖို့လိုပါတယ်ရှင
်လက်တန်ရှင်းဟာကျွန်မကြီးအတွက်အလွန်ရေးပါတဲ့အလေးချိန်ကောင်းတစ်ခုဖြစ်လို့နေတာပါ COVID-19 ရောဂါပိုကူးစက်မခံရအောင်ကြိုတင်ကာဝေးတဲ့နေရာမှာနှာခေါင်းဆီးတက်ဆင်တာဟာအရေးပါသလိုလက်ကိုမကြာခဏဆေးကြောတက်ဆင်ပေးတာကလည်းတတူထက်များအရေးပါနေတာဖြစ်ပါတယ်လက်ကိုရေနဲ့ဆက်ပြတုံးပြီးမကြာခဏဆေးကြောတက်ဆင်ပေးခြင်းအပြင် COVID-19 ရောဂါပိုကူးစက်မှုကိုသာမကရာသီတုတ်ကွေးဗိုင်းရပ်စ်ပိုကူးစက်မှုနဲ့ဝက်ပြဝက်လျှော်ရောဂါကူးစက်မှုတွေကိုပါရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမိတုတ်ကွေးရောဂါတွေဟာလည်းပဲဆရာတို့လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်။ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ရောဂါတွေကိုကျွန်တော်တို့ကဘယ်လိုနည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲ။ဆိုတော့အဲ့တော့ဘလို့ကာကွယ်နိုင်ပါလေဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့တော့သူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ကွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြာခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်ဆေးတဲ့လူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာခန္ဓာကမတော်တဆရောက်ရှိနိုင်တဲ့တုတ်ကွေးဗိုင်းရပ်စ်တွေကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်အဲ့တော့အဲ့လိုကင်တွေ့မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကပ်နေသောတုတ်ကွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်။ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအဖြစ်အစားအသောက်ကနေဝင်တဲ့ယောဂဝန်းလျှော်ဝန်းပြက်ယောဂတွေသာမကဘူး။သက်ရှိတန်းကြောင့်နဲ့ဆက်ဆက်သောတုတ်ကွေးမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြာခဏဆေးတာအစားအသောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားတန်းကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေးတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပေါင်းမှုကာကွယ်နိုင်မှာဖြစ်ပါတယ်
။လက်ကိုရေနဲ့ဆက်ပြတုံးပြီးမကြာခဏဆေးကြောတန်ဆင်ပေးခြင်းဟာကျန်းမာရေးအတွက်အရေးပါတဲ့အမှုချင်းတစ်ခုဖြစ်တာကြောင့်လက်ဆေးခြင်းလေးထောက်ကိုကြီးဆိုင်ပြီးလေ့ကျင့်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပါ။
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတသားတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်တိုင်းရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမှာချက်ထားတဲ့အစားအသောက်တွေကိုonline ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတသားများလာပါတယ်။ mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်ထဲကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ covid 19ကြောင့်လို့ဆိုင်တွေအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ကိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်ရာတိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်တိကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့ရင်းတော့ဆိုလို့ရှိရင်ကား CEO မှဆိုင်ရုံအရောက်အောင်သွားမှဈေးကိုရောက်အောင်သွားမှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါဘူးခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကုတ်ခက်တဲ့ကိုမထွက်ဖက်တော့လဲဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှာပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ ठी ကို delivery service နဲ့မှာလို့ရတယ်ဆိုတော့အရင်တော့ပုံပြီးအဆင်ပြေလာပါတယ်။အဲ့
တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစခင်တော့ကြတော့ချက်ပီးတာအစားအစာတွေပုံများရပါတယ် ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး grab food တွေကမှားပြီးတော့အိမ်တိလာပို့ရမျိုးပုံရှိတယ်။ဒါအခုဟိုပါ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာမဟုတ်ဘူးအဲ့လိုစံလို့စီလို့ကုန်ကျန်းလို့ဟာမျိုးတွေလည်းရတယ်နောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလားအိမ်သားစည်းရည်အစားလက်သေးရေပြီးလို့ရှိရင်အဲ့ဒီမောတိုက်တဲ့ရေအစအကုန်လုံး online နေပြီးတော့တခြားကြည့်ပြီးဈေးတွေပဲ compare လုပ်ပြီးတော့အဲ့ဒီနေရာတိမှပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်အဝန်ဆောင်မှုတွေတော်တော်များများရှိတာဥပမာဟိုကိုမှားတဲ့ company တိုင်းရအဝန်ဆောင်မှုပေးလာတယ်လို့မျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုက်တဲ့ pumping ဟို indoor plant တွေပါတာအစသူတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ company တခုကိုတော်မီတော့အိမ်ရောက်ချီပို့ပေးရဟာပို့များလာကြတယ်ဆိုလူကျက်တော့ဆန်တယောက်ဆန်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်သွားပြီးအိမ်ထိမပို့ပေးနိုင်တော့ဘူးတော့ခလေက service တစ်ခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိကြောင်ပို့ပေးတဲ့ service တွေပို့များလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချိန်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မျိုးကတိုးတက်မှုလို့မြင်ပါတယ
် covid မစခင်တော့လည်း food delivery service ပေါ်ကြအမြဲမရှိဘူးလေတခုနှစ်ခုလောက်ပဲရှိရတယ်သူတို့ပြန်ပက်လည်းတိတ်မရှိတော့မနေ့ကအရင်တော့အဲ့လောက်ထိလေလူတွေကလည်းတိတ်မမှားကြဘူးတိတ်ပြီးတော့ပေးချာမလို့ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့မှာလို့မရမှာလို့ရချင်တဲ့အမှားရမယ်လည်းမျိုးပေါ့တာအခုကျတော့ service payment company ကပုံများလာတော့ပြန်ပက်တယ်ပုံများလာအကြောင်းမလို့ဒီ company ကမပေးလို့ဆိုရင်လည်းနောက် company ကအဲ့စကောင်းတဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုရင်နောက် company နဲ့တခုရှိရဆိုတော့အဲ့လိုမျိုးရွေးစရာတွေပုံများလာတော့သူတို့တဲ့နဲ့တည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုဟိုနည်းနည်းဂရုစိုက်တဲ့ဟာလည်းပို့ပြီးတော့အရင်ကဆက်ထားလို့ရှိရင်ပို့များလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ
် internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာနည်းပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သာလာပါတယ်
အခုဆိုလို့ရှိရင်ဟို grab food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းကိုယူနေပြီဟိုကချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားထိဘယ်လောက်ရောက်နေလဲဆိုတာဟာမျိုး GPS ကနေ track လို့ဟာမျိုးကြည့်လို့ရရပါတော့အဲ့ကြောင့်မလို့အရင်ကဆက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့ delivery company တို့ရောများလဲသူတို့ရဲ့ business ကအခုအရေးပါလာရဲ့အကြောင်းမလို့ပေးချာလုပ်ပေးတယ် delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးရလုပ်တဲ့ဟာတွေကပို့လို့လာတယ်ကျွန်တော်တွေ့ရတယ်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတုံးတာတို့ပြီးလို့ရှိရင်6ပေအကွာနေစစ် PC တွေပေးရမျိုးအဲ့လိုဟာမျိုးတွေသူတို့ train တစ်ချက်လုပ်ထားတယ်တွေ့ရတယ်ဒါ customer service ဘက်မှာလည်းအရင်ထက်ဆက်လို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ဘယ်မှာရောက်နေပါလိမ့်မယ် update လုပ်တာအစားအရင်ထက်ဆက်တော့အများကြီးပိုကောင်းလာတယ်
ကိုဗစ်ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမှမဟုတ်ဘူးပေါ့နော်ဘယ်မှာမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြတယ်ပေါ့လေဆိုတော့
ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့နော်နေနေထိုင်ရေးစားရေးတောက်ရေးအလုပ်ကအစအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုမတ်လလောက်ကုန်နေရရန်ကုန်မှာပြေးသွားတော့ဆိုင်တွေမှာတွားပြီးတော့တိတ်မဝယ်ရဲလို့ဒီဖြစ်တဲ့ဟို COVID-19 ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတွားရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှာပြီးအိမ်နေအောင်ရှိရောက်လာတဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေရော online business ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်ကရှိရရှိနေနေနေတယ်အခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲ့ပြီးတော့တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့တို့ fashion တွေနဲ့ခွဲလိုက်ပြီးတော့ဒီတန်းမှာလို့ရှိရင်ဘယ်သူကပို့ဝင်မလဲဒီတန်းမှာဘယ်သူဘယ်သူကပို့မလဲဆိုရင်စနစ်ခွဲလိုက်ပြီးလောက်လိုက်တော့ပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်အရင်ထက်သာလို့ရှိရင်ပဲ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလသွားရလာရဲ့အခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးပုံပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထပ်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါအခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါAmerican ပြည်တော်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုအဖွဲ့အစည်း USCIRF က2019ခုနှစ်အတွင်းနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာ2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအခြေအနေတွေဟာအဖြစ်သဘောဆောင်တဲ့ဘက်ကိုဦးတည်နေတယ်လို့ဖော်ပြထားပါတယ်။မြန်မာတက်မတော်နဲ့အစိုးရမဟုတ်တဲ့ဩဇာရှိသူတွေဟာရွန်ဂျာမွတ်စလင်တွေအပြင်ခရစ်ယာန်လိုတခြားဘာသာရေးလူနည်းစုနဲ့တိုင်းရင်းသားလူနည်းစုတွေကိုခွဲခြားဆက်ဆံပြီးပြစ်မှတ်ထားခဲ့တယ်လို့မြန်မာနိုင်ငံအစိုးရဟာ2018ထဲမှာငင်းချမ်းစွာထုတ်ဖော်ပြောဆိုမှုနဲ့ပြည်ရင်းပြည်ပဝေဖန်သူတွေကိုဆက်ပြီးပြစ်မှတ်ထားနေတာတွေ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာဆိုးရတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာဘာသာရေးလွတ်လပ်မှုအဥပဒေအရအထူးစိုးရင်ပွဲကောင်းတဲ့နိုင်ငံ CPC ဖြစ်နေသတ်မှတ်ထိုက်ချောင်းတွေ့ရတာလို့ဆက်ပြီးသတ်မှတ်ဖို့နဲ့လက်နက်ရောင်းချမှုပိတ်ဆို့ရေးကိုဆက်လက်ထားရှိဖို့ USCIRF ကAmerican နိုင်ငံခြားရေးဝန်ကြီးဌာနကိုအကြံပြုထားပါတယ်။ဒါအပြင်2016အောက်တိုဘာလသမရအမိန့်နဲ့ရက်ဆဲခဲ့တဲ့အမျိုးသားအရေးပေါ်အဖြစ်သတ်မှတ်ချက်ကိုပြန်ပြီးထားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်၊ကချင်၊ရှမ်းမြောက်ပိုင်းနဲ့တခြားဒေသတွေမှာကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်သူတွေသူတို့လုပ်ရတဲ့တာဝန်ခံတာဝန်ယူမှုရှိစေဖို့ပြစ်မှတ်ထားပိတ်ဆို့မှုတွေလုပ်ဖို့မြန်မာအတွက်ကုလသမဂ္ဂရန်တရားကိုပံ့ပိုးပေးဖို့နဲ့ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေမဖြစ်စေရတဲ့မြန်မာအစိုးရဘာသာရေးအတိုင်းဝိုင်းအားလုံးကကိုယ်စားလှယ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့အကြံပေးထားပါတယ်။မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တို့ Facebook ပေါ်မှာတင်ခဲ့တဲ့အစာအရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကို Facebook ကုမ္ပဏီကလည်းရယူနိုင်ရေးအတွက်တရားရုံးအမိန့်ထုတ်ပြန်ပေးဖို့လူမျိုးရုံးတပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံရဲ့ကိစ္စနိုင်ငံတကာတရားရုံးကိုအမှုတင်သွင်းခဲ့သူရှေ့နေတွေက American KN တရားရုံးတစ်ခုမှရှောက်ထားလိုက်ပါတယ်။မြန်မာနိုင်ငံတွင်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုပြီးဂမ်ဘီယာကဆွဲချက်တင်ထားတဲ့ကိစ္စကို ICJ မှာမြန်မာနိုင်ငံတရားရင်ဆိုင်နေရခြင်းမှာဂမ်ဘီယာဘက်ကရှေ့နေတွေကအခုလိုရှောက်ထားလိုက်တာလည်းဖြစ်ပါတယ်။မေလ25ရက်နေ့ကမင်းနီယာပိုးလစ်ရဲတွေဖမ်းထားစဉ်တွင်တည်ဆုံးခဲ့ရတဲ့ African American မျိုးသား George Floyd ရဲ့အကိုဖြစ်သူ Flonis Floyd ကရဲတပ်ဖွဲ့ဝင်တွေအင်အားသုံးဖမ်းဆီးမှုကိုကန့်သတ်တဲ့ဥပဒေအတည်ပြုပေးဖို့အတွက်အလို့တော်တရားရေးကော်မတီရဲ့ American ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဆိုင်ရာဗိုလ်တပူးနဲ့ကြားနာပွဲမှာတောင်းဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာမကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူအရေအတွက်တိုးလာနေတဲ့အတွက်ဒီရောဂါအတွက်အသွာအလာကန့်သတ်မှုတွေနောက်တစ်ချိန်ပြန်ပြီးချမှတ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကအင်္ဂါနေ့အထိဆိုလူပေါင်း3,000ကျော်ရှိနေပြီးသေဆုံးရသူက2,100ကျော်ရှိနေပါတယ်။ချစ်တဲ့မင်းနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပါ။
This program has come to you from the Voice of America, Washington.